Welcome to the Voice of America in Burmese.
မင်္ဂလာပေါင်းနဲ့ပြည့်စုံတဲ့မနက်ခင်းဖြစ်ပါစေရှင်။2024ခုနှစ်ဇန်နဝါရီလ12ရက်တောက်ကြတဲ့မနက်ခင်း VOA Radio စီစဉ်တွေကို American Bureau of Washington DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီ။မြန်မာစံတော်ချိန်မနက်6:00ကနေ9:00အထိအိုင်ဒိုမီတာ3249နဲ့လိုင်းလံမီတာ190ရုကနေဖမ်းယူနိုင်ပါတယ်။စမခင်ပြထွေးပါ။ဒီမနက်စီစဉ်တွေကိုစီစဉ်တင်ဆက်ပေးသွားပါမယ်ရှင်
။ Palestine ပြည်ထူထောင်ရေးလမ်းဖွင့်ပေးထားတာဟာဒေတာရင်းအီရန်ကိုအထီးကျန်အောင်လုပ်ဖို့အကောင်းဆုံးနည်းလမ်းဖြစ်တယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးကဣသရေလကိုပြောပါတယ်။ Israel Lebanon နယ်စပ်ကစီးရဲတင်းမာမှုတွေအဆုံးသတ်ဖို့အခိုင်အမာယုံကြည်ထားတယ်လို့အမေရိကန်အထူးတန်တမန်ကပြောဆိုပါတယ်။ညီနောင်မဟာမိတ်၃ဘွဲ့နဲ့မြန်မာစစ်ကောင်စီတို့အကြားတရုတ်နိုင်ငံမှာပြုလုပ်တဲ့နောက်ဆုံးဆွေးနွေးပွဲကနေရှမ်းမြောက်ဒေသမှာအပြည့်ရထားဖို့သဘောတူလိုက်ကြပါတယ်။
ဒီလိုနောက်ဆုံးရသတင်းတွေအပြင်မလေးရှားနိုင်ငံဂျိုဟိုမြို့မှာအထောက်ထားမဲ့မြန်မာ34ဦးဖမ်းဆီးခံရတဲ့အကြောင်းနောက်စစ်ပွဲတွေဖြစ်နေတဲ့ဂါဇာမှာသတင်းသမား80နီးပါးအထိသိမ်းဆုပ်ခဲ့ရပြီဆိုတာနဲ့ထိုင်ဝမ်ကိုတရုတ်ကစီးပွားရေးအရာဘယ်လိုပြစ်မှတ်ထားဖိအားပေးတာတွေရှိနေတယ်လဲဆိုတော့သတင်းဆောင်ပါတွေနောက်အဖက်စင်ကဏ္ဍတွေမှာဆိုရင်လည်းဦးအောင်ခင်ရဲ့မြမရေးသုံးသက်ချက်ကျမ်းမာရေးနဲ့တိုင်းသင်းလောအစစ်စစ်တွေကိုတင်ဆက်ပေးပါမယ်။အခုကတော့နောက်ဆုံးရသတင်းတွေကိုကိုညာဝင်းအောင်ကပြောပြပေးပါမယ်ရှင
်။ပါလက်စတိုင်းနိုင်ငံပေါ်ထွန်းရေးလမ်းစာပေါ်လာအောင်အိန္ဒိယအာရဗ်နိုင်ငံတွေနဲ့လက်တွဲလှုပ်ဆောင်တာကအီရန်နိုင်ငံကိုအထူးကြံဖြစ်အောင်လုပ်နိုင်မဲ့အထူးရောက်ဆုံးနီလန်းဖြစ်တယ်လို့အမေရိကန်နိုင်ငံသားဝန်ကြီးအန်တိုနီဘလင်ကန်ကဣသရေလကိုတိုက်တွန်းလိုက်ပါတယ်။ကာရိုမြို့ကမထွက်ခွာမီအီဂျစ်သမ္မတအဗ်ဒယ်ဖက်တာအယ်စီစီနဲ့တွေ့ဆုံရမှာတော့ပါလက်စတိုင်းတွေရဲ့ကိုယ်ပိုင်နိုင်ငံတော်ပေါ်ထွန်းလာရေးလှုပ်ဆောင်ပေးရမယ်တချိန်တည်းမှာပဲဣသရေလတို့ရဲ့လုံခြုံရေးနဲ့လိုလားချက်စံနာတွေကိုလည်းဖြည့်ဆည်းပေးဖို့လိုအပ်တယ်လို့ဝန်ကြီးဘလင်ကန်ကပြောပါတယ်။ပေါင်းစည်းမှုလုံခြုံရေးနဲ့ပါလက်စတိုင်းတိုင်းပြည်ပေါ်ပေါက်လာရေးဒါတွေကိုလက်တွေ့လှုပ်ဆောင်ဖို့အရေးကြီးပြီးဒါမှသာဂါဇာပဋိပက္ခလည်းအမြန်ဆုံးအဆုံးသတ်နိုင်မှာဖြစ်တယ်လို့သူကဆိုပါတယ်။ဒါပေမဲ့ဣသရေလဝန်ကြီးချုပ်နေတန်ယာဟုကတော့နှစ်ပြည်တော်စနစ်ဆိုတာကိုလက်မခံနိုင်ကြောင်းအပြင်းထန်ကန့်ကွက်ပါတယ်။ဘလင်ကန်ရဲ့အရှိလေပိုင်းဒေတာ9ရက်ကြာခီးစဉ်မှာအီဂျစ်နိုင်ငံဟာနောက်ဆုံးခီးစဉ်ဖြစ်ပြီးဂါဇာစစ်ပွဲရေးစာနာမှုအကူအညီပေးရေးကိစ္စနဲ့အရက်သားတွေကိုကာကွယ်ပေးနိုင်ဖို့အပြင်ဟာမတ်စ်တို့ဖမ်းဆီးထားတဲ့ဒဇာကန်တွေလွတ်မြောက်နိုင်ရေးကိစ္စတွေကိုဆွေးနွေးခဲ့တယ်လို့ဆိုပါတယ်။ဟာမတ်စ်တို့ဖမ်းဆီးထားတဲ့ဒဇာကန်တွေကတရားကြောပြန်လွတ်ရေးမှရောဣသရေလဖမ်းထားတဲ့ပါလက်စတိုင်းအကျဉ်းသား240ပြန်လွတ်ဖို့မှာပါ။အီဂျစ်ကနေအဓိကဂျားကနေဝင်ရောက်ဆောင်ရွက်ခဲ့ပါတယ်။ဣသရေလ Lebanon နယ်စပ်တလျှောက်3လကြာဖြစ်ပွားနေတဲ့စစ်ရေးတင်းမာမှုတွေအများဆုံးအဆုံးသတ်သွားလိမ့်မယ်လို့အခိုင်အမာယုံကြည်ကြောင်းအမေရိကန်တန်တမန်တူကကြားသားဗြိတိန်မှာပြောကြားလိုက်ပါတယ်။ Lebanon အစိုးရထိပ်ပိုင်းခေါင်းဆောင်တွေနဲ့ Beirut မြို့မှာ၄နိုင်ကြာတွေ့ဆုံဆွေးနွေးခဲ့တဲ့အမေရိကန်အထူးတန်ကိုယ်စားလှယ် Amos Hochstein ကသတင်းနောက်တွေကိုပြောကြားလိုက်တာပါ။အမေရိကန်သမ္မတအင်ဗီရောအကြံပေးလက်ဖြစ်တဲ့ Amos Hochstein ဟာလေဗနွန်ယာယီဝန်ကြီးချုပ်နိုင်ငံသားယာယီဝန်ကြီးစစ်တပ်အကြီးအကဲနဲ့ပါလီမန်ဥက္ကဋ္ဌတို့နဲ့တွေ့ဆုံခဲ့ပါတယ်။လက်ရှိနေဆက်တင်းမာမှုတွေအချိန်ဆက်လက်မြင့်လာမှာကိုလေဗနွန်ပြည်သူတွေလိုလားကြမှာမဟုတ်တယ်လို့နေဆက်နှစ်ဖက်စလုံးမှာရှိတဲ့လေဗနွန်ပြည်သူတွေရောဣသရေလပြည်သူတွေပါနေရက်ပြန်နိုင်ရေးအတွက်တန်တမာရေးကြိုးပမ်းမှုအပြေထွက်ဖို့လိုနေပြီလို့ Hochstein ကတိုက်တွန်းပါတယ်။ဣသရေလကိုဟာမတ်စ်အဖွဲ့ကစတင်တိုက်ခိုက်ခဲ့တဲ့အောက်တိုဘာ9ရက်နေ့နောက်ပိုင်းဣသရေလစစ်တပ်နဲ့အမေရိကန်ကအကြမ်းဖက်အဖွဲ့ဖြစ်သတ်မှတ်ထားတဲ့ Hezbollah စစ်အုပ်စုတို့အကြိမ်ကြိမ်အပြန်အလှန်တိုက်ခိုက်ခဲ့ကြပါတယ်။ဂါဇာစစ်ပွဲနဲ့ပတ်သက်တဲ့ဣသရေလရဲ့လုပ်ရဟာစစ်ရာဇဝမှုကျွလွန်ရာရောက်နေတယ်လို့နယူးယောက်အခြေစိုက် HRW အဖွဲ့ကဆွဆွဲလိုက်ပြီးဒီလိုကျွလွန်မှုဖြစ်အောင်မဟာမိတ်နိုင်ငံတွေကအားပေးအားမြောက်ပြုနေတယ်လို့ HRW ရဲ့ကြားသားဗတိနေထုတ်ပြန်တဲ့နှစ်ပတ်လည်လူ့အခွင့်အရေးအစီရင်ခံစာမှာဖော်ပြလိုက်ပါတယ်။HRW ရဲ့အစီအစဉ်ကဏ္ဍနဲ့ပတ်သက်လို့ဣသရေလဘက်ကပြင်းပြင်းထန်ထန်တုံ့ပြန်ပယ်ချလိုက်ပြီးသူတို့လောက်ရဟာစစ်ရာဇဝမှုမဟုတ်ဘူးလို့ဆိုပါတယ်။ပြီးခဲ့တဲ့2023ခုနှစ်အတွင်းလူအခွင့်အရေးချိုးဖောက်ခံရမှုနဲ့စစ်ကာလရက်စက်မှုအခြေအနေတွေဟာစံချိန်တင်လောက်အောင်ဆိုးရွားခဲ့တယ်လို့အဲ့ဒီအစီအစဉ်ကဏ္ဍမှာသုံးသပ်ထားပြီးနိုင်ငံပေါင်း100နီးပါးကအခြေအနေတွေကိုလေ့လာတင်ပြထားတာပါ။အော်တိုဘာ9ရက်နေ့ဟာမတ်စ်တို့ကဣသရေလကိုတိုက်ခိုက်မှုလက်တုံ့ပြန်တဲ့အနေနဲ့ဂါဇာမှာရှိတဲ့အရသာ 2.3 သန်းကိုရေနဲ့လျှက်စင်ပြီးဖြတ်တောက်တာ၊သွားရည်လာရည်လမ်းကြောင်းတွေပိတ်ဆို့တာ၊လောင်စာဆီအစာရည်စာနဲ့စာနာမှုအကူအညီတွေပုံမှန်မဝင်ရောက်နိုင်အောင်တင်းကျပ်ထားတာစတဲ့ဣသရေလရဲ့လုပ်ရက်တွေကိုအစီရင်ခံစာမှာထောက်ပြပါဗါတယ်။ ဒီအစီရင်ခံစာကိုပူးတွဲရေးသားသူကတော့ဒီ HRW ရဲ့အရှိလေပိုင်းမြောက်အာဖရိကဆိုင်ရာတာဝန်ရှိသူလာမာဖာကိတ်ကတော့လူအခွင့်အရေးကိုထိန်းသိမ်းရမယ့်စနစ်ကြီးတစ်ခုလုံးအောက်ခြေကစရိုးရင်းပြည့်စည်နေပြီလို့ VOA ကိုပြောပါတယ်ဂျူးလွန်သူတွေပဲဖြစ်ဖြစ်ဂျူးလွန်ခံရသူတွေပဲဖြစ်ဖြစ်လူအခွင့်အရေးကိုလေးစားလိုက်နာဆောင်ထင်းရမယ်လို့သူကသတိပေးလိုက်ပါတယ်
အန်ဒါမနက်ဖြန်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိပိုင်းထိုမီတာ32 kHz 9335နဲ့9383ညပိုင်းထိုမီတာ49 kHz 6153ညပထမနာရီဝက်မှာလိုင်းနက်မီတာ190 kHz 1505တို့ကနေပြောထုတ်လွှင့်ပေးနေပါရဲ့ရှင
်တော့ကြာနေမနက်ခင် VO ရဲ့နောက်ဆုံးရသတင်းတွေကိုဆက်ပြီးပြောပြနေတာဖြစ်ပါတယ်ညီတော်မဟာမိတ်သုံးဘွဲ့နဲ့မြန်မာစစ်ကောင်စီတို့အကြားတရုတ်နိုင်ငံမှာလုပ်တဲ့နောက်ဆုံးဆွေးနွေးပွဲကနေရှမ်းမြောက်ဒေသမှာအပြည့်ရထားဖို့သဘောတူညီလိုက်ကြပါတယ်။ညီတော်မဟာမိတ်သုံးဘွဲ့ဖြစ်တဲ့ MNDA ကိုကန့်တပ် TNLA တအန်းတပ်နဲ့ AA ရခိုင်တပ်တော်တို့ဒီတရုတ်နိုင်ငံကဂျားဝင်စစ်ဆက်ပေးမှုနဲ့တရုတ်နိုင်ငံကုမင်းမြို့မှာနှစ်ရက်ကြာဆွေးနွေးခဲ့ပြီးအခုလိုအပြည့်ရသဘောတူညီခဲ့ကြတာလို့ဆွေးနွေးပွဲမှာပါဝင်သူတူက VOA ကိုပြောပါတယ်။အခုအပြည့်ရမှုဟာရှမ်းမြောက်ဒေသတစ်ခုမှာပဲအကျုံးဝင်တယ်လို့ဆိုတာကြောင့် AA ရခိုင်တပ်တော်နဲ့ဖြစ်နေတဲ့ရခိုင်ဒေသတိုက်ပွဲမှာပါအပြည့်မရမရရှင်းရှင်းလင်းမသိရသေးပါဘူးဇန်နဝါရီလ10ရက်ကနေ11ရက်နေ့ထိလှုပ်တဲ့ဆွေးနွေးပွဲအတွက်ညီနောင်၃ဘွဲ့ဘက်ကမကြခင်ကြေညာချက်ထုတ်ပြန်လိုက်မယ်လို့ဆိုပါတယ်စစ်ကောင်စီဘက်ကအခြားတောင်းဆိုခဲ့တဲ့အားဒီအားလုံးကိုညီနောင်၃ဘွဲ့ဘက်ကငြင်းဆန်ခဲ့တယ်လို့ဆွေးနွေးပွဲတက်ရောက်သူက VOA ကိုပြောပေမဲ့ဘယ်အချက်လက်လဲဆိုတာကိုတော့မပြောပါဘူးညီနောင်သုံးဘွဲကလက်ရှိသိမ်းထားတဲ့ရှမ်းမြောက်ဒေသမြို့တွေနဲ့စခန်းတွေကနေပြန်ရုပ်သိမ်းပေးဖို့တောင်းဆိုပုံရတယ်လို့ဆွေးနွေးပွဲကိုစောင့်ကြည့်အကဲခတ်သူတွေကဆိုပါတယ်ညီနောင်သုံးဘွဲကသူတို့သိမ်းယူထားတဲ့မြို့တွေနဲ့စခန်းတွေကိုဆက်ပြီးတော့ထိန်းထားနိုင်ဖို့တောင်းဆိုတာကိုလည်းစစ်ကောင်စီဘက်ကသဘောမတူနိုင်ပုံမရဘူးလို့စောင့်ကြည့်သူတွေကသုံးသပ်ပါတယ်ဒါကြောင့်အခုအပြည့်ရမှုဟာအခြားသဘောတူညီချက်တွေမရဘဲယာယီရက်စဲရေးသဘောဖြစ်တယ်လို့ယူဆကြပါတယ်ရုပ်မြမာနေဆက်အကြီးဆုံးကွန်သွေးစခန်းတစ်ခုဖြစ်တဲ့မူဆဲရှမ်းမြောက်ချားမြို့တွေမှာရိုသိမ်းတိုက်ပွဲတွေနဲ့စီးရေးပြင်းထန်မှုတွေဆက်ဖြစ်မလာအောင်တရုတ်နိုင်ငံဘက်ကဖိအားပေးပုံရတယ်လို့လည်းလေ့လာသူတွေကသုံးသပ်ကြပါတယ်ခင်ဗျာ2023ခုနှစ်အတွင်းမြန်မာစစ်တပ်ကတိုင်းရင်းသားလူနည်းစုဒေသတွေမှာကြေးရွာတွေမှာစစ်အာဏာသိမ်းမှုဆန့်ကျင်တဲ့သူတွေရှိတဲ့နေရာတွေကိုလေကြောင်းကနေပိတ်မှတ်ထားပြီးတော့တိုက်ခိုက်တာတွေပိုတိုးလာခဲ့တဲ့အကြောင်းလူအခွင့်အရေးစောင့်ကြည့်လေ့လာရေးအဖွဲ့ HRW ရဲ့အစီအစဉ်မှာဖော်ပြပါတယ်။လူတွေကိုအစုလိုက်အပြုံလိုက်တပ်ဖြတ်တာ၊ရှာမရအောင်ဖျောက်ဖြစ်တာ၊ညှဉ်းပန်းနှိပ်စက်တာနဲ့အရမပြုကျင့်တာတွေ၊တရားလက်လွတ်ဥပဒေမဲ့ဖမ်းဆီးအကျဉ်းချတာတွေစစ်တပ်ကလုပ်ခဲ့ကြောင်း2024ကမ္ဘာတဝန်းလူအခွင့်အရေးအစီအစဉ်မှာရေးသားထားတာပါ။တရားမဝင်လေကြောင်းတိုက်ခိုက်မှုတွေကြောင့်စစ်တပ်အာဏာသိမ်းပြီးနောက်ပိုင်းလူအခွင့်အရေးအခြေအနေကိုပိုပြီးတော့ဆုတ်ယုတ်ကြဆင်းစေတဲ့အကြောင်းHRW အဖွဲ့ရဲ့အာရှရေးရာဒါရိုက်တာအီလင်းပါဆင်ကပြောဆိုပါတယ်2023 AB လအတွင်းမြန်မာစစ်တပ်ကစကိုင်းတိုင်းအတွင်းမှာသာမိုဘရစ်ခေါ်ပောက်ကွဲမှုအပြင်းနဲ့ဘုံးတွေလေကြောင်းကနေအသုံးပြုတိုက်ခိုက်ခဲ့တဲ့အတွက်အရသား160ကျော်သေဆုံးခဲ့ရပါတယ်အောက်တိုဘာအတွင်းမှာလည်းကချင်ပြည်နယ်မှာဥယျာဉ်ဆွန့်ခွာထွက်ပြေးရတဲ့အရသားတွေရှိတဲ့နေရာကိုတိုက်ခိုက်ခဲ့တဲ့အတွက်ကလေးငယ်11ယောက်ပါဝင်28ဦးသေဆုံးခဲ့ပါတယ်2021အာဏာသိမ်းပြီးနောက်ပိုင်းမှာမြန်မာစစ်တပ်ကကာကွယ်ရေးပစ္စည်းထုတ်လုပ်ရေးအရာရှိချုပ်ရုံးကပ္ပစထုတ်ထပ်ဆင့်ပေါက်ကွဲစေတဲ့ cluster ဘုံးတွေကိုတိုက်ခိုက်ရေးမှာပို့ပြီးတော့အသုံးပြုခဲ့တဲ့အကြောင်းနဲ့အရသားတွေအများပြားနေထိုင်တဲ့နေရာတွေကိုတိုက်ခိုက်ခဲ့တဲ့အကြောင်းအစိုးရခန်းစာမှာရေးပါတယ်။စာမျက်နှာ840ပါ2024ကမ္ဘာတဝန်းလူအခွင့်အရေးအစိုးရခန်းစာဟာနိုင်ငံပေါင်း100ကျော်ကလူအခွင့်အရေးအခြေအနေတွေကိုဖော်ပြထားတဲ့အစိုးရခန်းစာဖြစ်ပါတယ်ခင်ဗျာ။တာလီဘန်တွေတတ်မှတ်ထားတဲ့အတိုင်းဒီအစ္စလမ်ဝတ်ယုံအပြည့်စုံဝတ်ဖို့ပြက်ကွက်မှုနဲ့အာဖဂန်အမျိုးသမီးနဲ့မိန်းကလေးငယ်တွေကိုမကြသေးခင်ကဖမ်းဆီးခဲ့တဲ့လုပ်ရက်ပေါ်လွန်စွာစွန့်ရင်မိကြောင်းကုလသမဂ္ဂကကြာသပတေးနေ့မှာပြောကြားလိုက်ပါတယ်။တာလီဘန်တို့ရဲ့ဒီလုပ်ရက်ကအာဖဂန်အမျိုးသမီးတွေကိုလူအတိုင်းဝိုင်းနဲ့ပို့ပြီးတော့ဝေးသွားအောင်လှုပ်လိုက်တယ်လို့ဖြစ်သွားစေတယ်လို့အာဖဂန်အကူအညီပေးရေးကုလသမဂ္ဂအဖွဲ့ UNMR ရဲ့အကြီးအကဲချက်ကတတိပေးလိုက်ပြီးဖမ်းဆီးထားသူတွေကိုအ мян ပြန်လှုပ်ပေးဖို့ကိုလည်းတောင်းဆိုပါတယ်။ဟီဂျပ်ခေါင်းစည်းပေါ်မှာခြုံရမယ်ဆိုတဲ့အမိန့်ကိုကာဘူးမြို့တော်မှာတောက်လျှောက်လှုပ်လာခဲ့တဲ့လှုပ်ဆောင်မှုနဲ့အလဲပိုင်းပြည်နယ်ဒေခွန်ဒီမှာအမျိုးသမီးနဲ့မိန်းကလေးငယ်တွေဒီပေါ်ဝါကိစ္စသတိပေးခံရတာအဖမ်းခံရတာတွေရှိခဲ့တယ်လို့ UNMR ကမှတ်တမ်းပြုစုထားပါတယ်။ အခုလိုဖမ်းဆီးနှိပ်စက်မှုတွေကိုကိုကျင့်သီလထင်းသိင်းနဲ့ဒုစရိုက်တားမြစ်ရေးတာလီဘန်ဝန်ကြီးဌာနနဲ့ရဲတွေကပြုလုပ်နေတာပါအမျိုးသမီးတွေအပေါ်တာလီဘန်တို့ရဲ့အခုလိုညှဉ်းပန်းနှိပ်စက်မှုနဲ့ငွေလက်ထိုးနိုင်သူတွေကိုပြန်လွှတ်ပေးနေတယ်ဆိုတဲ့လောက်ရကိုစုံစမ်းစစ်ဆေးနေတဲ့အကြောင်း UNMR အဖွဲ့ဌာနကိုယ်စားလှယ်ရိုဇာကပြောပါတယ်ကုလသမဂ္ဂရဲ့ဆူဆွဲချက်ကိုလက်မခံပယ်ချကြောင်းတာလီဘန်အစိုးရကတုံ့ပြန်ပါတယ်အာဖဂန်အမျိုးသမီးတွေသူ့သဘောနဲ့သူဟီဂျပ်ကောင်းမှုဘဝခြုံခွင့်ရှိကြောင်းအတင်းအဓမ္မပြုမှုနေတယ်ဆိုတဲ့အချက်တွေဟာသတင်းမှဖြစ်ပြီးဝါရဖြန့်နေခြင်းသာဖြစ်ကြောင်း X Media မှာတာလီဘန်တို့ကတုံ့ပြန်ပါလေခင်ဗျာ
ဇန်နဝါရီလ12ရက်တောက်ချာနေမနက်ခင်းနောက်ဆုံးရသတင်းတွေကိုကိုညာဝင်းအောင်ကတင်ပြပေးခဲ့တာပါရှင်တောက်ကြမနက်ခင်းရေဒီယိုအစီအစဉ်တွေကိုဆက်လက်ထုတ်နေပါတယ်။အခုကစပြီးတော့သတင်းဆောင်မတွေနဲ့သတင်းပေးပို့ချက်တွေအပတ်စဉ်ကဏ္ဍတွေကိုတင်ပြပေးမှာပါ။ဒီထက်ကမှအရင်ဆုံးကတော့ဒီမလေးရှားနိုင်ငံဂျိုဟိုးမြို့မှာအထောက်ထားမဲ့မြန်မာ34ဦးဖမ်းဆီးခဲ့ရတဲ့အကြောင်းကိုတင်ပြပါမယ်။မလေးရှားနိုင်ငံကအနှိတ်ခမ်းတစ်ခုကိုအာဏာပိုင်တွေကဝင်ရောက်စီနင်းပြီးမြန်မာနိုင်ငံသားအများအပြားအပါအဝင်တရားမဝင်အလုပ်လုပ်ကိုင်နေတဲ့သူနိုင်ငံခြားသားတွေကိုဖမ်းဆီးလိုက်တာဖြစ်ပါတယ်။ဂျိုးမျိုးကစီးနှင်းမှုအထွေမှာတော့မြန်မာနိုင်ငံသား34ဦးအပါအဝင်နိုင်ငံသား66ဦးကိုဖမ်းဆီးခဲ့တယ်လို့မလေးရှားလူဝင်မှုကြီးကြပ်ရေးဌာနကသတင်းထုတ်ပြန်ထားပါတယ်။ဒီအကြောင်းပြည်စုံကတော့ VOA မြန်မာပိုင်းသတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ်ရှင်
။မလေးရှားနိုင်ငံဂျိုးဟိုးမြို့မှာတရားမဝင်အလုပ်လုပ်ကနေတဲ့မြန်မာနိုင်ငံသား34ဦးအပါအဝင်အထောက်ထားမပြည့်စုံနဲ့ဗီဇာတက်တန်းကျော်ပြီးနေထိုင်နေတဲ့နိုင်ငံသား66ဦးကိုဖမ်းဆီးခဲ့တာဖြစ်တယ်ဆိုပြီးမလေးရှားနိုင်ငံကဦးစိုးထက်သိန်းကပြောပါတယ်
ဖမ်းဆီးမှုဖြစ်တယ်မှာမြန်မာနိုင်ငံသား34ဦးအပါအဝင်ပေါ့နော်ဒီဖမ်းဆီးမှုဖြစ်တဲ့တစ်ခုလုံးမှာဟို66ဦးကိုဖမ်းဆီးခဲ့တာပါဆိုတော့မြန်မာနိုင်ငံသားအမျိုးသား24ဦးနဲ့အမျိုးသမီး10ဦးပေါ့နော်ကျန်တာတွေကတော့ဖိလစ်ပိုင်နိုင်ငံသားတွေ BNN နိုင်ငံသားတွေနဲ့ဒီပါကစ္စတန်တို့အင်ဒိုတို့ပါဝင်ခဲ့ပါတယ်အနေနဲ့ပေါ့နော်ဒါတက်ကြထားပြီးတော့မှနိုင်ငံခြားသားအများစုနေထိုင်တဲ့နေရာတွေကိုဒါဖမ်းဆီးနေတာပါ
ဒါကတော့မလေးရှားလူဝင်မှုကြီးကြပ်ရေးအရာရှိတွေနဲ့ရဲတွေအပါအဝင်အဖွဲ့အစုံကပူးပေါင်းပြီးဂျိုဟိုးမြို့မှာရှိတဲ့တရားမဝင်နိုင်ငံသားတွေအလုံးလောက်ကိုင်နေတဲ့အနှိတ်ခံအဆောက်အုံတစ်ခုကိုဝင်ရောက်စီးနှင်းခဲ့ပြီးဖမ်းဆီးခဲ့တာဖြစ်ပါတယ်။ခုဆိုရင်ဂျိုဟိုးအပါအဝင်မလေးရှားတနိုင်ငံလုံးအဖမ်းဆီးတွေလုပ်ရမှာတစ်လအတွင်းမှာလူတစ်ထောင်နီးပါးလောက်အဖမ်းခံရတာဖြစ်တယ်လို့လည်းဆိုပါတယ်။
ဟုတ်တော့ထောင်ဝင်းကျင်ရှိတယ်ပေါ့ထောင်ကနေဝင်းကျင်ရှိတယ်လို့တော့ပြောမယ်ယူကအပြင်ပြောလို့ရပါတယ်ကျွန်တော်ဒီရပ်ပိုင်းကြီးကိုဖမ်းဆီးရအရင်ကျန်းနေရတော့ကြောင့်တချို့မြန်မာတွေသူတို့နေရာတွေကိုလာရောက်ဖမ်းဆီးမယ်လို့ဒီလိုသတင်းကြိုပြီးကြားတဲ့အခါကျရင်ထွက်ပြီးတန်းဆောင်နေရတာတွေရှိတယ
်အခုဆိုရင် RTK 2.0 လို့ခေါ်တဲ့ပါမစ်လုတ်ပေးတဲ့တက်တန်းကုန်တဲ့ရဲ့ဖြစ်တဲ့ဒီဇင်ဘာလ31ရက်နေ့နောက်ပိုင်းကစပြီးနိုင်ငံခြားသားအလုပ်သမားတွေနေထိုင်ရာအလုပ်လုပ်ရာနေရာတွေတာမကပင်လေရေပြင်းတဲ့အထိအဖမ်းဆီးတွေခက်ဆိတ်ဆိတ်လုပ်လာတယ်လို့လည်းပြောပါတယ်
။အဓိကဖမ်းတာတော့ဂျိုဟိုးကျွန်တော်တို့ဒီဟိုလား KR ပေါ့နော် KR မှာဆိုရင်ကျွန်တော်တို့မြန်မာပြည်အများစုနေထိုင်လောက်ကိုင်းနေတဲ့စက်ရုံတွေရှိတဲ့မြို့စက်ရုံကြီးတွေဒီရှိတဲ့မြို့တွေပြီးတဲ့အခါကျတော့စားတော့ဆိုင်တွေပေါ့နော်ဖုတ်ကော်နာတွေပေါ့နော်တော့ဒီလိုနေရာတွေဖလက်တွေပေါ့နော်ဖလက်တွေတူရင်ဒါပြောလို့လုပ်ငန်းစုတော်တော်များများစားတော့ဆိုင်တော်တော်များဒီဖလက်တွေမှာရှိကြတာပေါ့နော်ဖလက်တန်းတွေမှာရှိကြတာပေါ့အဲ့လိုနေရာတွေပြီးတော့နောက်ဆုံးကျွန်တော်တို့ဒီဟိုဂျာမျိုးလေးတွေဖြစ်တဲ့ EPO လို့နော်ပီနန်းလို့မှာပါပီနန်း EPO ပေါ့နော်အဲ့လိုမျိုးတွေမှာပါပြောတယ်အဖက်စီးတွေကတတ်တိုက်ဖြစ်နေတာပါ
ပြီးခဲ့တဲ့ရက်ကပဲမလေးရှားရေပြင်မှာတရားမဝင်အလုပ်လုပ်ကန်နေတဲ့မြန်မာနိုင်ငံသားတင်မောသား14ဦးကိုဖမ်းဆီးခဲ့တယ်ဆိုပြီးမလေးရှားကမ်းခြေဆောင်တပ်ဖွဲ့ကသတင်းထုတ်ပြန်ခဲ့ပါတယ်မလေးရှားနိုင်ငံကွာလာလမ်ပူမြို့က14တပ်အပမံတစ်ခုနဲ့အနီးတစ်ဝိုက်ပတ်ဝန်းကျင်ရက်ကွက်ကိုဒီဇင်ဘာလ29ရက်နေ့ညကအော်ပရာစီစစ်ဆေးရေးလုပ်ခဲ့ရမှာလဲလူတစ်ထောင်ကျော်ဖမ်းဆီးစစ်ဆေးခံခဲ့ရပြီးလူ900ကျော်ဖမ်းဆီးခံခဲ့ရပါတယ်ဒီထဲမှာမြန်မာနိုင်ငံသား85ဦးအဖမ်းခံခဲ့ရပါတယ်ရှင်
ဒါကတော့မလေးရှားနိုင်ငံဂျိုဟိုးမြို့မှာအထောက်ထားမဲ့မြန်မာ34ဦးဖမ်းဆီးခံရတဲ့အကြောင်းမအေးမှသတင်းပေးပို့ခဲ့တာပါစစ်ပွဲတွေပြင်းထန်နေတဲ့ဂါဇာကမ်းမြောက်မှာတိုက်ပွဲတွေကြားသေဆုံးရတဲ့သတင်းသမား80နီးပါးရှိလာပြီဆိုတဲ့အကြောင်းကိုလည်းတလဲတင်ပြပေးပါမယ်အစ္စရေးရဲ့စစ်ဖြစ်နေတဲ့ဂါဇာကမ်းမြောက်ဒေသမှာဒီရက်ပိုင်းသတင်းသမား2ဦးတပ်ဖြတ်ခံခဲ့ရပြီးတော့စစ်ပွဲဆက်ဖြစ်ခဲ့တဲ့အောက်တိုဘာလကတည်းကဆိုရင်တော့သတင်းသမား80နီးပါးသေဆုံးသွားခဲ့ပါပြီအမိုင်းမှာသတင်းသမားတွေဒီလောက်များများတည်ဆုံရတဲ့အခြေအနေကအင်မတန်ကူးမှစိုးရင်ထိတ်လန့်စရာသတိပေးလိုက်တာဖြစ်တယ်လို့ကုလသမဂ္ဂကပြောပါတယ်။ VOA တောက် Jessica Jarrett သတင်းပေးပို့ချတာကိုကိုခမောင်စိုးမင်းကပြောပြပေးပါမယ်ရှင်။
အယ်ဂျာဇီးရာသတင်းဌာနရဲ့ပါလက်စတိုင်းဂါဇာဒေသပြူရိုယုံဘွဲတာဝန်ခံ YL ဒါဒီဟာအသက်ခံရတဲ့သူ့ရဲ့အကြီးဆုံးသားဟမ်ဇာရဲ့အသုဘမှာဝမ်းနည်းပူဆွေးနေပါတယ်။သူ့ရဲ့သားဟမ်ဇာဟာလည်းအယ်ဂျာဇီးရာသတင်းတောက်တယောက်ဖြစ်ပြီး AFP သတင်းတောက်တယောက်နဲ့အတူဂါဇာကမ်းမြောင်ဒေသတောင်ပိုင်းရှိရာဖယ်မြို့ကိုတနင်္ဂနွေနေ့ကသတင်းသွားယူစဉ်မှာအစ္စရေးလေတပ်ကလေကြောင်းကနေပစ်ခတ်မှုကြောင့်နှစ်ဦးစလုံးသေဆုံးခဲ့ပါတယ်။ဂါဇာစစ်ပွဲစာပိုင်းပြီးခဲ့တဲ့နှစ်အောက်တိုဘာလတည်းကလည်းအယ်ဂျာဇီးရာသတင်းဌာနရဲ့ဘယူရိုတာဝန်ခံ YL ဒါဒူဟာအစ္စရေးလေကြောင်းတိုက်ခိုက်မှုကိုဒိုက်ရိုက်ရုပ်သံသတင်းကြေညာနေစဉ်မှာအဲ့ဒီတိုက်ခိုက်မှုကြောင့်ပဲသူ့မိသားစုတွေဖြစ်ကြတဲ့ဇမီးနဲ့အတူ15နှစ်အရွယ်ရှိသား9နှစ်အရွယ်ရှိဇမီးနဲ့ညီတဦးတို့အစ္စရေးလေကြောင်းတိုက်ခိုက်မှုကြောင့်သေဆုံးခဲ့ပါတယ်။သားတဦးဖြစ်တဲ့ယာဟီယာကတော့ဒဏ်ရာပြင်းပြင်းထန်ထန်ရရှိသွားပါတယ်။အယ်ဂျာဇီးရာယူရိုတာဝန်ခံ YL ဒါဒူအနေနဲ့လည်းပြီးခဲ့တဲ့ဒီဇင်ဘာလတည်းကသတင်းတောက်တာဝန်ထမ်းဆောင်နေစဉ်မှာအစ္စရေးစစ်တပ်ကပစ်ခတ်မှုကြောင့်ဒဏ်ရာရရှိခဲ့ပါတယ်။အခုနောက်ဆုံးဖြစ်ရအသက်ခံရတဲ့သူ့ရဲ့သားကြီးဟမ်ဇာရဲ့အတုဘမှာသူ့အနေနဲ့အခုလိုပြောကြားလိုက်ပါတယ်
Hey first of all mom Salam alaikum wa rahmatullah ကျွန်တော်မိသားစုဝင်ဖြစ်ကြတဲ့ဇနီးသားသမီးနဲ့ညီဆုံးရှုံးပြီးရတော့အခုကအကြီးဆုံးသားဆုံးရှုံးရပြန်ပြီဆိုတော့ဒီဖြစ်ရက်ကိုကျွန်တော်ဘယ်လိုလုပ်လက်ခံလို့ရမလဲတခြားသူတွေလည်းဘယ်လိုမှလက်သိဆန်လို့ရမှာမဟုတ်ပါဘူး
သူရဲ့သားကြီးအယ်ဂျာဇီးရာသတင်းတောက်ဟမ်ဇာနဲ့ AFP အလွတ်သတင်းတောက်မူစတာဖာတာရာယာတို့ဟာတနင်္ဂနွေနေ့ကတာဝန်နဲ့ပြန်လာစဉ်မှာသူတို့ရဲ့ကားကိုအစ္စရေးလေကြောင်းကနေတိုက်ခိုက်တာခံခဲ့ရပါတယ်။ဒါနဲ့ပတ်သက်ပြီးအစ္စရေးစစ်ဘက်ကနေရိုက်တာသတင်းဌာနကိုသူတို့အစ္စရေးတပ်ဖွဲ့ဝင်တွေကအကြမ်းဖက်သမားတဦးကိုပေါ်ထုတ်ပြီးတပ်ဖြတ်ခဲ့ကြောင်းနဲ့နောက်ထပ်အကြမ်းဖက်သမားလိုတန်ရရှိသူ2ဦးလိုက်ပါလာတဲ့ကားစီးကိုလည်းပြစ်ခတ်တိုက်ခိုက်ခဲ့တဲ့အကြောင်းအစီကစားရရှိထားတယ်လို့ပြောပါတယ်။တနင်္ဂနွေနေ့ကအဲဒီလိုသတင်းသမားနှစ်ယောက်အသက်ခံရတဲ့နောက်ဆုံးဖြစ်ရအပါအဝင်ဂါဇာစစ်ပွဲအတွင်းသတင်းသမားတွေတေဆုံးကြတာဟာဥပမာနှိုင်းယှဉ်စရာကိုမရှိတော့ဘူးလို့သတင်းသမားများစောင့်ကြည့်ရေးအဖွဲ့ CPJ ကထုတ်ပြန်ထားပါတယ်။အစ္စရေးဂါဇာစစ်ပွဲစတင်ခဲ့တဲ့အောက်တိုဘာ9ရက်နေ့ကနေအခုဇန်နဝါရီ10ရက်အထိအသက်ခံရတဲ့သတင်းသမားတွေထဲမှာပါလက်စတိုင်းက82ဦးဖြစ်ပြီးအများဆုံးဖြစ်ပါတယ်။အဲဒီနောက်အစ္စရေးက၄ဦးနဲ့လက်ဘနွန်က၃ဦးဖြစ်တယ်လို့လည်းထုတ်ပြန်ချက်မှာပါရှိပါတယ်။အချင်းတူတူအတွင်းမှာအဲဒီလောက်အထိဖြစ်ပြက်သွားတာဟာထိတ်လန့်တုန်လှုပ်စရာဖြစ်တယ်လို့ကုလသမဂ္ဂကပြောပါတယ်။ဒါကြောင့်စစ်ပွဲအတွင်းသတင်းသမားတွေကိုစည်ရစ်ပြမှတ်အနေနဲ့သတ်မှတ်တိုက်ခိုက်ကြတာတွေမလုပ်ဖို့လဲထပ်လောင်းတောင်းဆိုလိုက်ပါတယ်။
Journalists, you know, they risk their lives to bring
the truth. The truth is that everyone all over the world is interested in the part of the human conditions that they are facing now. But they are facing now. They are facing now. They are facing now.
မြို့ရေးသတင်းဌာနအနေနဲ့ဝါရှင်တန် DC မြို့တော်ရှိအစ္စရေးတန်ရုံကိုဆက်သွယ်ခဲ့ပေမဲ့တစုံတရာမှတ်ချက်ပြောဆိုဖို့ညှင်းဆိုခဲ့ပါတယ်။အရင်တုန်းကတော့သူတို့ရဲ့ပြောရေးဆိုခွင့်ရှိသူကနေအစ္စရေးတပ်တွေဟာသတင်းသမားတွေကိုဘယ်တော့မှပြစ်မှတ်ထားတိုက်ခိုက်တာမျိုးမရှိဘူးလို့ပြောဆိုခဲ့ပါတယ်။ပြည်ကလေးအော်တိုဘာလာတွေကအစ္စရေးတင်းကားကနေအေဂျင်စီသတင်းသမားတဦးဖြစ်တဲ့အစ္စလမ်အဗ်ဒဲလာဟင်ကိုတိတိကျကျနဲ့ယူရချက်ရှိရှိပြစ်ခတ်တပ်ဖြတ်ခဲ့တယ်လို့လေလာသူတွေကပြည်ကလေးလာကပြောပါတယ်။စုံစမ်းစစ်ဆေးကြည့်ရမှာအဲ့ဒီတင်းကားထဲမှာပါတဲ့အစ္စရေးတပ်ဖွဲ့တွေကသတင်းသမားတွေရဲ့တီဗီယာကိုကြိုတင်သိရှိခဲ့တယ်လို့ဆိုပါတယ်။လက်ဘနွန်အခြေစိုက်ရိုက်တာသတင်းဌာနတာဝန်ခံမေယာဂေဘီဆီလ်ကအဲ့ဒီလိုဖြစ်ပျက်တွေကိုစုံစမ်းစစ်ဆေးဖို့တိုက်တွန်းနေပါတယ်သူတို့ရဲ့သတင်းသမားတွေဟာအန်ဒီရဲ့မျိုးစုံကြားကနေအလုံးလုံးနေကြရတာကိုမိမောင်းထိုးပြလိုက်ပါတယ်
That it is a devastating pattern in which we're seeing journalists being
ဒီစရိကနေစီးရီးပြင်းမှတ်နဲ့မခွဲကြဘဲတိုက်ခိုက်နေတာတွေကိုအကာအကွယ်မပေးနိုင်ကြတဲ့အတွက်သတင်းသမားတွေကသူတို့အလုပ်တွေကိုမလုပ်နိုင်ကြတော့ပါဘူး
။ဂါဇာမှာအဲဒီလိုတိုက်ပွဲတွေပြင်းထန်နေပြီးပြင်ပကနိုင်ငံတကာသတင်းသမားတွေဝင်ရောက်ဖို့အခက်အခဲတွေရှိနေတဲ့အတွက်ဒေသခံသတင်းတောက်တွေရဲ့အခန်းကဏ္ဍဟာအရေးကြီးလာပြီလို့သူကပြောပါတယ်။အယ်ဂျာဇီးရာသတင်းဌာနရဲ့ဂါဇာရုံးခွဲတာဝန်ခံ YL ဒါဒူတို့လိုသူ့မိသားသူရဲ့နာရေးကိုတကြိုပေးရတဲ့အဖြစ်ဆိုးတွေကြောင့်စစ်ပွဲတွေအတွင်းသတင်းသမားတွေပေါ်ရာဇဝတ်မှုကျူးလွန်တာတွေကိုနိုင်ငံတကာရာဇဝတ်ကုန်ရုံး ICC အနေနဲ့စုံစမ်းစစ်ဆေးပေးမယ်လို့ ISF ကနေစည်းမချသတင်းသမားများအဖွဲ့ကိုအတည်ပြုပြောကြားခဲ့ပါတယ်ခင်ဗျာ
ဒါကတော့ Israel Hamas စစ်ပွဲပြင်းထန်နေတဲ့ Gaza မှာ တုံဆုံခဲ့ရတဲ့သတင်းသမားဟာအခုဆိုရင်80နီးပါးအထိရှိလာပြီဆိုတဲ့အကြောင်းကိုခမောင်စုမင်းကစူးစီးတင်ပြပေးခဲ့တာပါအခုကတော့လူသားထုပေါ်မှာကျူးလွန်တဲ့ရာဇဝတ်မှုနဲ့ဂမ်ဘီယာပြည်ထရေးဝန်ကြီးဟောင်းတရားစွဲဆိုခံရတဲ့အကြောင်းကိုဆက်ပြီးတင်ပြပါမယ်လူသားအားလုံးနဲ့ပတ်သက်တဲ့တရားစီရင်ခွင့်အမှုအရာလူ့ခွင့်ရေးချိုးဖောက်သူတွေကိုနိုင်ငံသားမှာတရားစွဲဆိုလို့ရနေပါပြီဒါကြောင့်ဂမ်ဘီယာပြည်ထရေးဝန်ကြီးဟောင်းကိုဆွစ်ဇာလန်နိုင်ငံမှာတရားစွဲဆိုတဲ့အမှုအကြောင်း AFP သတင်းစာမားကိုအခြေခံပြီးတော့ဥတ္တမောင်တန်းကတင်ပြပေးထားပါတယ်ရှင
်ဂမ်ဘီယာပြည်ထရေးဝန်ကြီးဟောင်းဥစ်မန်ဆွန်ကိုဟာလူသားမျိုးနွယ်ပေါ်စော်ကားကျူးလွန်တဲ့ရာဇဝတ်မှုနဲ့ဆွစ်ဇာလန်နိုင်ငံမှာဇန်နဝါရီလ10ရက်နေ့ကတရားရင်ဆိုင်ရပါတယ်အနာရှောင်းရဟတ်ချမေးရအောင်မှာဒီမှုကိုကျူးလွန်ခဲ့တယ်လို့စွဲဆိုခဲ့တာပါUniversal Jurisdiction Principle လို့ခေါ်တဲ့အလုံးနဲ့ပတ်သက်တဲ့တရားစီရင်ပိုင်ခွင့်မူအရာတည်မှုကိုစွဲဆိုခဲ့တာဖြစ်ပါတယ်။ဘယ်မှာပဲအမှုကိုကျူးလွန်ခဲ့သည်ဖြစ်စေလူသားမျိုးနွယ်ပေါ်စော်ကားကျူးလွန်တဲ့ရာဇဝတ်မှုစစ်ရာဇဝတ်မှုနဲ့လူမျိုးစုတတ်ဖြတ်မှုတွေကိုဒီမှုအရာနိုင်ငံခြားတိုင်းပြည်တွေမှာတရားစွဲဆိုနိုင်ပါလေ။တရားစွဲဆိုသူ Denver Dam ကအခုလိုပြောပါတယ်
။ We have been at least.Working for this day to happen today is
ဒီနေ့ဖြစ်လာဖို့ကျွန်တော်တို့လုပ်နေခဲ့ကြရတာပါဒါပထမဆုံးနေ့ပါအမှုစပါပြီဒါကြောင့်ကျွန်တော်တို့တော်တော်ပြောပါတယ်တရားမျှတမှုရလိမ့်မယ်လို့ကျွန်တော်တို့မျှော်လင့်ပါတယ
်အဲဒီတော့ကစုံကိုကဂမ်ဘီယာနိုင်ငံရဲ့ပြည်ထောင်စုဝန်ကြီးပါဂမ်ဘီယာက1994ကနေ2016ခုနှစ်ထိအာနာရှင်ရဟတ်ဂျမေးရဲ့လောက်မှာ22နှစ်ကြာအဖိနှိပ်ခံခဲ့ရတဲ့အနောက်အာဖရိကကနိုင်ငံငယ်လေးဖြစ်ပါတယ်ဂျနီဗာအခြေစိုက်နိုင်ငံကတရားစီရင်ရေးလို့အဓိပ္ပာယ်ရနိုင်တဲ့ Trial International NGO အဖွဲ့ကစောင့်ကိုကိုတိုက်ကြခဲ့တာဖြစ်ပါတယ်။ဝန်ကြီးဖြစ်ပြုတ်သွားပြီးတဲ့နောက်ဆွစ်ဇာလန်နိုင်ငံမှာ2018ခုနှစ်နိုင်ငံရေးခေါ်လုံခွင့်တောင်းခံကြတဲ့ကသူအထင်းရင်းခံရပါ Denver Dam ကအခုလိုဆက်ပြော
ပါ What the future we expect people who are fond of committing crime
လူသားမျိုးနဲ့ပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေကျူးလွန်ကြတဲ့သူတွေရပ်သွားဖို့အနာဂတ်အတွက်ကျွန်တော်တို့မျှော်လင့်ပါတယ်။ဘာကြောင့်လဲဆိုတော့ကမ္ဘာတစ်ခုလုံးမှာဒီမိုကရေစီဖြစ်ပေါ်လာရေးကိုရှေ့ရှုပြီးအခုလုံနေကြလို့ပါ။ဒီလိုအမှုမျိုးကတခြားအာဏာရှင်တွေအတွက်အ ਨੇ စုံတော့ဥပမာကောင်းဖြစ်ပါလိမ့်မယ
်။2024ခုနှစ်ဇန်နဝါရီလ9ရက်မှာစွန်ကိုရဲ့အသက်က55နှစ်ရှိပါပြီ။အလုံးနဲ့ပတ်သက်တဲ့တရားစီရင်ပိုင်ခွင့်မှုကိုဥရောပမှာကျင့်သုံးရမှာသူဟာအပြည့်ဆုံးတာဝန်ရှိသူဖြစ်ပါတယ်လို့ Trial International အဖွဲ့ဥက္ကဋ္ဌ Leslie Haskell ကထုတ်ပြန်ချက်မှာပြောပါတယ်။အစိုးရဆက်ကျင်သူတွေကိုဂမ်ဘီယာလုံခြုံရေးတပ်တွေကဖိနှိပ်ရမှာစနစ်တကျတိုက်ခိုက်တာတွေကိုတားဆီးဖို့ဖြတ်ကွက်ခဲ့တဲ့အပြင်စွန်ခိုဟာထောက်ခံပူပေါင်းပါဝင်ခဲ့တယ်လို့စွပ်စွဲထားတာပါ။သူရှင်းနေလို့ရဆိုရင်တော့စုံကိုကဘာမှမမကျွလွန်ခဲ့ဘူးလို့ဆိုပါတယ်။တရားစွဲဆိုခဲ့သူတူဖြစ်တဲ့ Ramsey Diet ကတော့အခုလိုပြောပါတယ်
။ He feels that he has done nothing wrong and that Yaya Jammeh was a
သူကဘာမှမမလုပ်ခဲ့ဘူးလို့ခံစားရတယ်တဲ့လား။အာနာရှင်ရဟားဂျာမေးကအတော့ကိုတော်တဲ့သူတဲ့လား။ဒါပြန်ဘာကြောင့် Equator Guinea မှာဂျာမေးကထိုင်နေရတာလဲ။ကျမတို့ကဘာကြောင့်သူကလားပြီးတော့ရင်မဆိုင်ရတာလဲ။သူကအဲ့ဒီမှာထိုင်ပုန်းနေတာဘာလဲ။
ဆောင်ကိုကတရားစွဲခံနေရပေမဲ့အာနာရှင်ဂျမေးကတော့2016ပြုတ်သွားကြတဲ့ကအီကွေတိုကီနီမှာထွက်ပြေးနေထိုင်နေတာပါရမ်ဇီယာကအခုလိုဆက်ပြောပါတယ
် And it's bringing back all my emotions all over again
သူကကျမစိတ်ခံစားချက်တွေပြန်ပေါ်လာအောင်လုပ်နေပြန်ပြီဘာကြောင့်လဲဆိုတော့ကျမကအဲ့ဒီမှာရှိခဲ့တဲ့ညင်ပန်းအနှိပ်စက်ခံခဲ့ရတယ်ကိုထိလက်ရောက်အစော်ကားခံခဲ့ရတယ်အယယာကျမတို့ခံစားခဲ့ရတယ
်အမှုကတလားလောက်ကြာမှာပါဆွစ်ဇာလန်တောင်ပိုင်းကအီတလီစကားပြောဒေသဘယ်ရင်ဇိုနာမြို့မှာစစ်ဆင်းနေတာဖြစ်ပါတယ်။လူသားမျိုးနွယ်ပေါ်စော်ကားကျူးလွန်တဲ့ရာဇဝတ်မှုဖြစ်တရားစွဲဆိုရမှာလူသားမှုပြည်မှုနဲ့ညှဉ်းပန်းနှိပ်စက်မှုအပါအဝင်ရာဇဝတ်မှုကိုမှုပါဝင်နေပါတယ်။တခြားတရားစွဲဆိုသူဘင်တာဂျမ်ဘာကလည်းအခုလိုပြောပါတယ်
။ Son got killed my husband.
ကျမမျက်နာကိုချစ်ပြီးစွန်ကိုကကျမယောက်ျားကိုတတ်ခဲ့တာပါကျမနဲ့ကျမကလေးတွေကိုညှဉ်းပန်းနှိပ်စက်ခဲ့တာပါကျမသားကြီးဟာညှဉ်းပန်းနှိပ်စက်ခံရတာကြောင့်အခုထိတက်တက်တဲ့ယောဂါရှိနေတော့မှာပဲ
တိုက်ရိုက်ဖိနှိပ်ခံခဲ့ရသူရှိဦးနဲ့ဖမ်းဆီးထားစီရင်တွင်တိတ်ဆုံးသွားသူရဲ့တပည့်တယောက်ပါဝင်ဆွဲဆိုသူ10ဦးရှိပါတယ်ဒီမှုတွေဖြစ်ခဲ့တဲ့အချိန်ကာလ16နှစ်ရှိပါတယ်ဆောင်ကျော်ရဲ့ရှင်းနေဖိလစ်ကူရက်ကတော့အမှုကို
n'y a pas de possibilité d'appliquer la loi de manière rétroactive.
Ubri so da naw pyan atet win bo ma phit nai ma bu. Lu da myo ne paw chu lun ne ya zwin mu ga Switzerland nai ngan ye pyin mu ubri de yaw la da 2011 khu ne January la tyet ni ga ma ba. Di ye ma tai mi ga chu lun ga de low ya de ko naw pyan taya swae lo ma ya ba bu. Pi lo song san sit sei de apai ni a lo ni ni law ko le ye bu ga a phin we ban ya ma ba.အခြေခံလုံထုံးလုံနီးပြဋ္ဌာန်းချက်တွေနဲ့အညီစုံစမ်းစစ်ဆေးခဲ့တာမဟုတ်လို့ပ
ါဂျွန်လာလုံကတော့ရခိုင်လစ်ဘာရီယာစစ်ဘီရဲ့အယူကိုစီယာပေါ်ထောင်းတာအနည်း20ချမှတ်ခဲ့တာကိုဆွစ်ဇာလန်အယူကတရားရုံးကအတိပြုလိုက်ပါတယ်အဒီအမှုဟာလူသားမျိုးနွယ်ပေါ်စော်ကားကျူးလွန်တဲ့ရာဇဝတ်မှုနဲ့ဆွစ်ဇာလန်နိုင်ငံမှာပြစ်ဒဏ်ချခဲ့တဲ့ပထမဦးဆုံးအမှုလည်းဖြစ်ပါတယ်ဆောင်းကျိုးပေါ်စီရင်ချက်ကိုတော့မတ်လကျော်မှသာချနိုင်လိမ့်မယ်လို့ညွန်နဲ့ထားကြပါတယ်ခင်ဗျာကျွန်တော်တမောင်သားမှာ
ဒါတော့လူသားတို့အပေါ်ကျူးလွန်တဲ့ရာဇဝတ်မှုနဲ့ဂမ်ဘီယာပြည်ထောင်စုဝန်ကြီးဟောင်းကိုဆွစ်ဇာလန်နိုင်ငံမှာတရားစွဲဆိုခဲ့တာနဲ့ပတ်သက်ပြီးတော့ဦးတမောင်သားကတင်ပြပေးခဲ့တာပါအခုဆက်ပြီးတော့ဒီရက်ပိုင်းရွေးကောက်ပွဲတွေကျင်းပဖို့ရှိနေတဲ့ထိုင်ဝမ်ကိုတရုတ်အစိုးရကစီးပွားရေးအရဘယ်လိုပြစ်မှတ်ထားဖိအားပေးတာတွေရှိနေတယ်လဲဆိုတာကိုလည်းကြည့်ရအောင်ပါဒီကနေ့နှစ်တွေအတွင်းတရုတ်ဟာထိုင်ဝမ်ကိုစီးပွားရေးအရာပြစ်မှတ်ထားဖိအားပေးတာတွေတွေ့မြင်လောက်လာခဲ့ပါတယ်။ဒါဟာကိုပိုင်အုပ်ချုပ်ခွင့်နဲ့ရပ်တည်နေတဲ့ထိုင်ဝမ်ရဲ့မူဝါဒတွေကိုပြောင်းလာအောင်လုပ်တာဖြစ်တယ်လို့ထိုင်ဝမ်တိုင်ဝမ်ရှိသူတွေကပြောဆိုကြပါတယ်။စနေနေ့ကျရင်ရွေးကောက်ပွဲတွေကျင်းပဖို့ရှိနေတဲ့ထိုင်ဝမ်မှာတရုတ်နဲ့ကုန်သွယ်ရေးအပေါ်အားထားနေရတဲ့စိုက်ပျိုးရေးလုပ်ငန်းရှင်တချို့ကိုတွေ့ဆုံပြီးတော့ဗီဒီယိုသင်းတောင်းဘေဘကလိုသတင်းပေးပို့ထားတာကိုကိုစုံမှုကျော်ကတင်ပြပေးပါမယ်ရှင်။
တင်မောဩဇာတိသို့မဟုတ်ဩဇာတိတမျိုးကိုစိုက်ပျိုးတဲ့ဆူယန်ရှင်းဟာပြီးခဲ့တဲ့နှစ်တွေအတွင်းအကက်ခဲတွေနဲ့ရင်ဆိုင်ခဲ့ရပါတယ်။တင်မောဩဇာတိဟာပူနွေးတဲ့ထိုင်ဝမ်တောင်ပိုင်းဒေသမှာစိုက်ပျိုးလို့အကောင်းဆုံးဖြစ်ပါတယ်။ဒီအသီးတွေကိုတရုတ်စားသုံးသူတွေကလည်းနှစ်သက်ပြီးထွက်ကုန်ရဲ့90ရာခိုင်နှုန်းလောက်ကိုတရုတ်ကဝယ်ယူပါတယ်။ဒါပေမဲ့လွန်ခဲ့တဲ့နှစ်နှစ်ကတရုတ်နဲ့ထိုင်ဝမ်အကြားနိုင်ငံရေးတင်းမာမှုတွေရှိနေချိန်တရုတ်ကတင်မောဩဇာတင်သွင်းမှုကိုပိတ်ပင်ခဲ့ပါတယ်။တရုတ်ကတော့ဒီတစ်သီးတွေမှာအင်းဆက်ပိုးတွေပါနေတယ်လို့အကြောင်းပြပါတယ်။ဒါပေမဲ့ထိုင်ဝမ်ပြည်သူတွေကတော့နိုင်ငံရေးအရလုတ်တယ်လို့မြင်ပါတယ်။တင်မောဩဇာစိုက်ပျိုးတဲ့တောင်သူဆူယန်ရှင်းကအခုလိုပြောပါတယ်
။ Now the Taiwan young nakao di yo like like me so after you some
သူကကုန်ပစ္စည်းတွေမှာတခုခုချုံ၍နေလို့ဆိုပြီးစင်ကြေးပေးလို့ရှိပါတယ
်ပြီးခဲ့တဲ့နှစ်နှစ်အတွင်းဆူယန်ရှင်းဟာလုပ်ငန်းကနေအမြတ်အစွန်းမရခဲ့ပါဘူးပြီးခဲ့တဲ့ဇွန်လကပိတ်ပင်ထားမှုကိုတရုတ်ကပြန်ဖွင့်ပေးခဲ့ပေမဲ့ဈေးကွက်ကအရင်လိုပြန်ကောင်းမလာပါဘူးနှစ်ဖက်တင်းမာမှုတွေရှိနေချိန်မှာတရုတ်ကအခြားထိုင်ဝမ်သီးနှံတင်ပို့မှုတွေကိုလည်းပိတ်ပင်ခဲ့ပါတယ်ပိတ်ပင်တိုင်းမှာလဲယောဂပိုးမွားနဲ့အန္တရာယ်ကင်းရှင်းမှုစိုးရိမ်ချက်ကိုအကြောင်းပြခဲ့ပါတယ်။ဒီလိုမတည်ငြိမ်မှုတွေကြောင့်ထိုင်ဝမ်ရဲ့သီးနှံစိုက်ပျိုးထုတ်လုပ်မှုလုပ်ငန်းတချို့ထိခိုက်ခဲ့ရပါတယ်။တရုတ်ဟာသူ့အပေါ်မှီခိုအားထားနေရတာကိုအသုံးချပြီးနိုင်ငံရေးအရာထိန်းချုပ်ဖို့ကြိုးပမ်းနေတာလို့သီးနှံလက်ကားဖြန့်ချီလုပ်ငန်းရှင်လိုက်ရှီယောင်ကပြောပါတယ်
။他们有缺台湾这几样水果吗？
သူတို့တကယ်ပဲထိုင်ဝမ်ကသစ်သီးတွေလိုအပ်ပါသလားလုံးဝမလိုပါဘူးသူတို့ဓာရီကိုလိုတယ်လို့လှုပ်ထားတာဟာထိုင်ဝမ်ပြည်သူတွေရဲ့စိတ်နှလုံးကိုထိန်းချုပ်ထားနိုင်အောင်ကြိုးပမ်းတာပဲဖြစ်ပါတယ်ဒါဟာနိုင်ငံရေးအရာလှုပ်တာပါ
ထိုင်ဝမ်အပေါ်စီးပွားရေးအရာအရေးယူဆောင်ရွက်တာတွေဟာနိုင်ငံရေးယူရဲ့ကျင်းနဲ့လှုပ်ဆောင်နေဆိုတဲ့ဆွဆွဲချက်ကိုတရုတ်ကတော့မဟုတ်ဘူးလို့မကြာခဏညင်းဆိုလေးရှိပါတယ်တချို့အချိန်တွေမှာတရုတ်ရဲ့လှုပ်ဆောင်မှုတွေဟာထိုင်ဝမ်လွတ်လပ်ရေးလိုလားတဲ့အင်အားစုတွေရဲ့လှုပ်ရှားမှုတွေနဲ့ဆက်ဆက်နေတယ်ဆိုတာပုံမိုထင်ရှားပါတယ်။ဒါတွေဟာတရုတ်ရဲ့ထိုင်ဝမ်နဲ့ပတ်သက်ပြီးကျင့်သုံးတဲ့မုံလာဥတလဲဒုတ်တလဲလို့တင်စားခေါ်ဆိုတဲ့စုပေးတံပေးစနစ်ရဲ့အစိတ်အပိုင်းတွေပဲဖြစ်တယ်လို့သစ်သီးဝလံနဲ့နိုင်ငံရေးဆိုတဲ့စာအုပ်ကိုရေးသားသူသူတေတီ6ချမ်းကပြောပါတယ်
။我把市场的大门打开然后给你甜头。然后当你产生依赖，
第二页老板啊，这个我困难被逼，困难被他们一帮米库阿塔姆苗拉维所言，没那个我老钱的路，老路亚维说的得宝吧，我表面这个拿汤没所言到，第一困难是被他们。နာမထောင်မှုဆိုရင်တော့ဒီဇီးကွက်ကိုပိတ်ပစ်မယ်ဆိုတဲ့နှီးလမ်းပဲဖြစ်ပါတယ
်အခုလိုအခြေအနေတွေကြောင့်ထိုင်ဝမ်တစ်သီးဝလံစိုက်ပျိုးတဲ့တောင်သူတွေဟာတရုတ်နဲ့စီးပွားကူးတန်းလုပ်လို့တဲ့နိုင်ငံရေးသမားတွေကိုထောက်ခံအားပေးကြပါတယ်ဆူယန်ရှင်းကတော့ဒီလိုမဟုတ်ပါဘူး
但是个人不认为这样啊，还是民主比较重要啊。
今天都无聊的朋友也表演了，今天我的确够的朋友们都把握Democracy 啊，不比也几把嘞。
第二呢，台湾在台湾目前心里的对，越界压力的下来，阿龙开开喇叭嘞。
比如 American 单也有单的 video 讨论目的故，那些 American 比方说 Washington 纽约咖尼，大家讨论正在比你话嘞。ကျောရူဖဲယူမှုနဲ့လိုင်းတူမီတာတို့အပြင်ကျမတို့ VOA မြန်မာပိုင်းအင်တာနက်စာမျက်နှာဖြစ်တဲ့ famis.voanews.com မှာလည်းကြည့်ရှုနာဆင်နိုင်ပါတယ်။ VOA မြန်မာအင်တာနက်စာမျက်နှာကိုဝင်ကြည့်လို့မရရင်တော့တခြားနောက်နည်းလမ်းတွေနဲ့လည်းဝင်ကြည့်လို့ရပါတယ်။အဲ့ဒီနောက်ထပ်နည်းလမ်းတွေကိုရဖို့ဆိုရင် siphon link bit.ly/36fapfe နဲ့ nlink ဖြစ်တဲ့ nlink.com/download ဆိုတဲ့ web link စာရီမှာ application ရယူနိုင်ပါတယ်နော်။VOA American တန်ရဲ့ရုပ်တန်တဲ့ရေဒီယိုထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်မှုအစီအမဲကြိုးပမ်းနေပါတယ်ရှင
်။မင်္ဂလာမနက်ခင်းပါရှင်။ VOA American တန်ရဲ့ဇန်နဝါရီလ12ရက်တောက်ကြနေမနက်ခင်းရေဒီယိုအစီအစဉ်တွေကို American ပြည်တော်စုဝါရှင်တန် DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်9နာရီခန့်ဆက်ပြီးတော့ထုတ်လွှင့်ပေးသွားမယ့်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ32နဲ့49ကနေဖမ်းယူနားဆင်နိုင်တယ်လို့ VOA ရဲ့ Facebook နဲ့ YouTube စာမျက်နှာတွေမှာလည်းထုတ်လွှင့်နေတဲ့အချိန်နဲ့တပြိုင်နက်တည်းမှာနားဆင်ကြည့်ရှုလို့ရပါတယ်။အခုဆက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးပါမယ်။ဦးအောင်ခင်ရဲ့မြန်မာအရေးသုံးသပ်ချက်၊ကျမ်းမာရေးနဲ့တိုင်းရင်းသားတို့ဟာအစီအစဉ်တွေကိုတင်ဆက်ပေးသွားမယ့်အထက်ကမှအရင်ဆုံးဦးအောင်ခင်ရဲ့မြန်မာအရေးသုံးသပ်ချက်ကိုကြည့်အောင်ပါ။စစ်ကောင်စီလက်ထက်မှာတိုင်းပြည်စီးပွားရေးကျဆင်းနေပြီးဒုက္ခတွေဥယေကတော့တိုးပွားလာပါတယ်။တစ်ချိန်တည်းမှာပဲဘိန်းဆိုင်ပြိုမှုနဲ့စားသုံးမှုလည်းတိုးလာနေတဲ့အကြောင်းကိုတော့ဦးအောင်ခင်ကရေးသားပြီးကိုညံဝင်းအောင်နဲ့အတူတင်ပြပေးထားပါတယ်ရှင်။
ကိုဗစ် -19 ရောဂါနဲ့ကမ္ဘာငွေကြေးဖောင်းထွက်မှုရဲ့မကောင်းမှုအကျိုးဆက်တွေခံစားနေရခြင်းမှာမြန်မာပြည်မှာဆက်အာဏာသိမ်းပြန်တဲ့အတွက်လူမှုစီးပွားရေးအခြေအနေဆောက်ရုပ်ကျဆင်းသွားပါတယ်။ဆက်အာဏာသိမ်းမှုကြောင့်အယက်သားတမိုင်းအစိုးရတွေလက်ထက်ကအခောင့်အထည်ပေါ်လာတဲ့ပြုပြင်ပြောင်းလဲမှုတွေလည်းအယားမတင်ဖြစ်သွားပါတယ်။တိုင်းပြည်စီးပွားရေးကျဆင်းနေခြင်းမှာဆဲအုပ်စုတစ်ခုတည်းချမ်းသာနေလို့မရပါဘူး။စီရီကိုအထောက်အကူပြုတဲ့စီးပွားရေးအင်အားစုတွေကြာဆင်းလာတာစစ်ကောင်စီအုပ်ချုပ်ရေးကိုနှီးကုန်းချုပ်စေမဲ့အကြောင်းရင်းတစ်ခုဖြစ်ပါတယ်။လွန်ခဲ့တဲ့ဒီဇင်ဘာလအထက်ကမ္ဘာပံ6လပအစီရင်ခံစာမှာစီးပွားရေးအခြေအနေဆက်လက်ကြာဆင်းလာတာကိုဖော်ပြပါတယ်။စစ်ကောင်စီလက်ထက်တိုးပွားလာတာကတော့ဒုက္ခတွေဥယျဖြစ်ပါလေ။စစ်ပြေးဒုက္ခတွေနှစ်တန်းလောက်ရှိနေတုန်းဒီနှစ်နောက်ပိုင်းမှာနောက်ထပ်5သိန်းထပ်တိုးလာပါတယ်။တဲယူပို့ဆောင်ရေးအခက်အခဲကြောင့်နေဆက်ကုံသွေးရင်းမှလည်းကျဆင်းလာတာတွေ့ရပါတယ်။စားသုံးကုန်ကြီးမိတဲ့ဒဏ်ကိုတပီလုံးခံနေကြရပါတယ်။လုံခွေအတွက်2000နာငွေဆက်ကူရိုက်ထုတ်တာဟာလည်းအခြေအနေကိုပိုပြီးဆိုးဝါးစေပါတယ်
။ဒါပေမဲ့ရှေ့လာမယ့်မတ်လအထိမြမစီပွားရေးဟာတိရခိုင်နှုံးလောက်တော့ဒိုးပွားလာနိုင်တယ်လို့ပဋိပက္ခဂျာကစင်ကုန်မှုများဆိုတဲ့ကမ္ဘာပံမှတ်တမ်းမှာခန့်မှန်းထားပါတယ်။စီးပွားရေးလှုပ်ရှားမှုပမာဏ2019ကိုဗစ်ရောဂါမတိုင်မီအခြေအနေကိုပြန်မရောက်သေးတာမြန်မာတပြည်တည်းသာရှိတယ်လို့ဆိုပါတယ်ကုမ္ပဏီတွေဟာသူတို့စွမ်းရည်ရဲ့60ရာခိုင်နှုန်းလောက်သာထုတ်လုပ်နိုင်ကြလို့ကုန်ထုတ်လုပ်မှုကျဆင်းသွားပါတယ်ကုန်ထုတ်လုပ်ငန်းဟာစီးပွားရေးပမာဏရဲ့26ရာခိုင်နှုန်းရှိပြီးစိုက်ပျိုးရေးက22ရာခိုင်နှုန်းကုန်သွယ်ရေးက21ရာခိုင်နှုန်းရှိကြပါတယ်တည်ယူပို့ဆောင်ရေးဟာစတုထအကြီးဆုံးကဏ္ဍဖြစ်ပေမဲ့ထုတ်လုပ်မှုရဲ့12ရာခိုင်နှုန်းသာရှိပါတယ်။စောင့်လုပ်ရေးလုပ်ငန်းကတော့6ရာခိုင်နှုန်းသာရှိပါတယ်။ဒါမဲ့မတ်လမှာကုန်ဆုံးမဲ့ဗန္နာယီနှစ်မှာစီးပွားရေးတိုးတက်မှုမရှိသလောက်ဖြစ်နေတာတွေ့ရပါတယ
်။ကမ္ဘာပံအစီရင်ခံစာနဲ့အတူကုလသမဂ္ဂမူရင်းဆွေးနွေးရာဇဝတ်မှုရုံးရဲ့အစီရင်ခံစာလည်းထွက်လာပါတယ်။စစ်အာဏာသိမ်းမှုကြောင့်စီးပွားရေးတိုးတက်မှုစိတ်သုံးသွားတဲ့မြန်မာနိုင်ငံဟာဘိန်းအထွက်နှုန်းမှာတော့အများဆုံးဖြစ်နေတာတွေ့ရပါတယ်။ဘိန်းဆိုင်တဲ့ area 2000နီးပါးထပ်တိုးလာတဲ့အတွက်ဘိန်းအထွက်နှုန်းလဲ20ရာခိုင်နှုန်းလောက်တိုးပွားလာတာကြောင့်ကမ္ဘာမှာဘိန်းအထွက်ဆုံးနိုင်ငံဖြစ်သွားပါတယ်။ဘိန်းတန်ချိန်1000ကျော်ထွက်တာမူအနည်း20ကျော်အတွင်းမှာဒီနှစ်ဟာအများဆုံးထွက်တဲ့နှစ်ဖြစ်ပါတယ်။ရှမ်းပြည်နယ်မှာဘိန်းအများဆုံးစိုက်ပျိုးပြီးချင်းပြည်နယ်ကဒုတိယဒ ကချင်းပြည်နယ်ကတတိယအများဆုံးဖြစ်ပါတယ
်ဘိန်းဆိုင်ပြုံးမှုနီးဟာလည်းခင်းနဲ့အညီတိုးတက်လာပုံရပါတယ်အစဉ်အလာရမိသားစုငွေပိုရရှိဖို့နဲ့စားသုံးမှုအတွက်မြေကွက်လေးတွေမှာတနိုင်တစ်ပိုင်းစိုက်ပျိုးကြတာပါဒါပေမဲ့မြန်မာပြည်ကရရှိတဲ့မှတ်တမ်းတွေအရဆိုရင်ဘိန်းဆိုင်ပြုံးမှုကိုစနစ်တကျလုပ်ကိုင်လာကြောင်းသိရှိရပါတယ်စနစ်တကျအချိန်မှန်ရေးပေးသွင်းနိုင်ရေးနဲ့ဓာတ်မြေဩဇာသုံးဆွဲနိုင်မှုကြောင့်ဘိန်းအထွက်နှုန်းသီးသီးသာသာတိုးပွားလာပါတယ်10ဟက်တာဒါမှမဟုတ်2ဧကခွဲလောက်မှာ2021ခုနှစ်အတွင်းဘိန်း14ကီလိုထွက်ရက2022မှာကီလို20 2023မှာ25ကီလိုစသဖြင့်နှစ်စဉ်ဘိန်းအထွက်နှုန်းတိုးပွားလာနေတာဟာခင့်မိလာတဲ့စိုက်ပျိုးရေးနည်းစနစ်ကြောင့်ဖြစ်ပါတယ်စာဝန်နေရေးပြဿနာကိုဖြေရှင်းရမှာဘိန်းစိုက်ပျိုးမှုဟာအားကိုးနိုင်လောက်တဲ့လုပ်ငန်းဖြစ်လာပါတယ်ဘိန်းစင်းရဲ့စိုက်ခင်းရောင်စည်တိတိတသာတိုးပွားလာတာဟာလေဘိန်းဆိုင်ပြုမှုကိုတိုးပွားစေပါလေ
ဘိန်းထွက်ချိန်မှာဘိန်းစိမ့်ပေါက်စိမ့်ဟာ1ကီလိုကျပ်6သိန်းနဲ့9သိန်းကြားရှိနေတာဟာလေဘိန်းဆိုင်ပြုရေးကိုအားပေးတယ်လို့ဖြစ်နေပါတယ်ပြည်တွင်းစစ်ဖြစ်နေတာကြောင့်အခြားသီးနှံကိုစိုက်ပျိုးရင်တယ်ယူပို့ဆောင်ရေးမှာအခက်အခဲရှိတဲ့အတွက်တွက်ချီမကိုက်ပါဘူးဘိန်းကိုစိုက်ခင်းအထိလာရောက်ဝယ်ကြတဲ့အတွက်ငွေဝင်ဖို့သေချာတယ်လို့ဖြစ်နေပါတယ်မြမစီပေါ်အိမ်မှာဘိန်းဆိုင်ပြူရင်းဟာကြားလေးအရေးပါလီဖြစ်နေပါတယ်2023မှာဒေါ်လာတန်300နဲ့600ကျော်ဘူးထုတ်လုပ်နိုင်တယ်လို့ခန့်မှန်းတာမှုအတရင်ထုတ်လုပ်မှု GDP ရဲ့တည်ရခိုင်နှုန်းနီးပါးပါပဲကုလသမဂ္ဂအဖွဲ့မသိသေးတာကတော့စစ်ဘေးရှောင်ဒုက္ခသည်တွေဘိန်းဆိုင်ပြူလာတာဖြစ်ပါတယ်ဒီမော့ဆိုမျိုးနဲ့အနောက်ဘက်ချမ်းကစစ်ဘေးရှောင်တွေဟာတောင်ရကိုတေခါတသိန်းကျော်နဲ့ငားရန်ပြီးဘိန်းဆိုင်ပြောကြတယ်လို့နိုဝင်ဘာလ30ရက်နေ့ထုတ်ကန္တာရဝတီတိုင်းစာဆောင်မှာဖော်ပြပါတယ်ဘိန်းဆိုင်ခင်းဟာစစ်ဆောင်စခန်းနဲ့အလွန်ဝေးပေမဲ့ဈေးကောင်းရတယ်လို့ဆိုပါတယ်မနစ်ကဆိုရင်ဘိန်းစိမ့်1ကီလိုကျပ်4သိန်းကျော်ပေါက်ဈေးရှိပြီးဘိန်းခင်းတဧကမှာ6ကီလိုထွက်တာမူဘဝရတရေးအတွက်အထောက်အကူပြုကြောင်းသိရှိရပါတယ်ခင်ဗျာ
ဦးအောင်ခင်တုံးသက်ရေးသားပြီးကိုညာဝင်းအောင်နဲ့တူတင်ဆက်ခဲ့တဲ့မြမရေးတုံးသက်ချက်အစီအစဉ်ဖြစ်ပါတယ်။အခုဆက်ပြီးတော့နောက်ထပ်အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့ကျန်းမာရေးကဏ္ဍကိုလည်းတင်ဆက်ပေးပါမယ်။ဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာဆက်လိဖြစ်နေသူတွေအတွက်အကြံပြုထားတာပါ။ဆက်လိစဖြစ်တဲ့သူတွေအတွက်ပထမတစ်ပတ်ကအခက်ခဲဆုံးဖြစ်ပေမဲ့လို့ကာလတစ်ခုကျော်လွှားနိုင်ပြီးဆိုရင်တော့နောက်ပိုင်းမှာလွယ်ကူသွားနိုင်တယ်လို့ကျန်းမာရေးပညာရှင်တွေကအကြံပြုပြောဆိုပါတယ်။ဘယ်လောက်ကာလကိုအတိကအာတင်းကျော်လွှားရမှာဖြစ်ပြီးတော့ဆေးလိပ်ပြန်တောက်မရင်လည်းဘယ်လိုဆက်လုပ်သင့်ပါလဲဒီအကြောင်း Health Digest ကျန်းမာရေးနဲ့ဆေးပညာကြားနဲ့အငိမ့်စာ Editor ချုပ်နဲ့လူလူကျန်းမာရေး Foundation အလုံးမှုဆောင်အဖွဲ့ဝင်ဒေါက်တာတင်မောင်ထွေးခေါ်ဒေါက်ထွေးစေမန်းကိုကိုဝင်းမင်းကဆက်သွယ်မိမြန်ပြီးတော့ဒီသတင်းပတ်ကျန်းမာရေးကဏ္ဍမှာတင်ဆက်ထားပါရရှင
်โอเคดร.ติมองทรีดร.สิมาครับကျွန်တော်တို့ဆက်လက်ဖြတ်တာရဲ့အကျိုးကျေးဇူးတွေနဲ့ဒီဆက်လက်ဖြတ်ဖို့စဉ်းစားနေသူတွေနောက်ပြင်ဆင်နေသူတွေအပြင်ဒီလက်ရှိဆက်လက်ဖြတ်နေသူတွေအတွက်လည်းစိန်ခေါ်မှုတွေကြော်လွားနိုင်ရေးကိုပြီးခဲ့တဲ့အခါတွေကပြောပြီးမှအခုတစ်ပတ်တော့ဆရာရဲ့လက်ရှိဖြတ်နေသူတွေအတွက်နောက်ထပ်အကြံပြုဆရာတွေကိုအဓိကပြောမှာမို့ပါကလည်းစရှင်းပြကြရစေဆရာ
ဟုတ်ကဲ့ဖြတ်နေရင်လည်းကျွန်တော်အခက်အခဲတွေရှိတယ်တကယ်တော့လေဟိုဆက်လက်ကမတော်ဘူးဆိုရင်ရတာပဲအဲ့ဒုတိယဖြတ်လိုက်တာအပြည့်ဆုံးပဲရှင်းရှင်းဆုံးပဲအဲ့ဒါကိုကျွန်တော်ကအလိုလိုက်နေရတာပဲအဲ့သူ့ရဲ့ရင်းထားတာပဲဖြစ်ဖြစ်ရှင်းရှင်းပြတာကိုပဲမတွန်းလှန်နေတာပေါ့လေစိတ်ကခွန်အားနည်းတယ်လို့ပဲဆိုရမှာတော့မသိဘူးပေါ့လေအဲ့လိုဖြတ်ရင်းနဲ့ခက်ခဲတွေ့နေရတယ်ရက်ပြရင်ကြားမယ်အတုံးတည်းမတွေ့နိုင်ပါဘူးအဲ့ဒါဘယ်အမှုအကျင့်ဆွဲလန်းမဆိုပေါ့လေ21ရက်တိတိဒုတ်ရင်းမယ်ဖြစ်ဖြစ်ရှောင်ရင်းဖြစ်ဖြစ်တို့ပြီးတဲ့ကိစ္စတခုက21ရက်နေ့တိုင်းပုံမှန်သွားပြီးတော့လုပ်မှုမဆိုရှင်အဲ့ဒါလည်းဆွဲသွားတယ်ထို့နည်းတူဒီဖြတ်တာဥစ္စာကလည်းနေသော21ရက်တာဖြတ်လိုက်လို့ရှိရင်ဆက်နေလို့ရှိရင်ဟိုပြန်နဲ့တတိယပတ်တစ်လတော့မပြည့်ဘူးပေါ့လေအဲ့ဘက်မှာဆိုလို့ရှင်ကြော်လောသွားပြီးလိုလျောအဲ့ဒါကြောက်သွားမှာတချို့ဥစ္စာဆိုဥမာကျွန်တော်ဆိုရင်ကာရီစင်ကနေတိုင်းလှုပ်တယ်မလှုပ်ရတဲ့နေ့ဆိုရင်နေလို့မကောင်းဘူးအဲ့ဒါတရက်လောက်ပြည့်ရင်ကိုပဲနေကင်းမှာဆလင်းကောင်းနေတော့တခုကျွန်တော်နောက်ဆုံးအကြောဟိုလေးပင်လေးဟိုဝစ်တွန်လေးမအမယ်စသင်းပေါ့လေအလုပ်တယ်အဲ့ဒါမလုပ်ရင်မနေနိုင်ဘူးဆွဲသွားတာပဲကောင်းတဲ့အကျင့်တွေလို့ဆွဲသွားသလိုအဲ့ဒီမကောင်းတဲ့အကျင့်ကိုလည်း21ရက်လောက်တာဖြတ်လိုက်လို့ရှိရင်ကြော်သွားလို့ရှိရင်အ
OK,
Sally, I have joined a Batama de Bagaro, a cacao zombo, no? No, Jalushin, the TV in it.
Okay, okay.
Who said yes, a tomb by Yabo, yes.
Okay. Another of you, oh, Silica and Rivarago, when I have a Jimmy, we cannot get out of the L. U. Poly, or Mahana to Kenya Swan.
Okay, I don't know. So, we go out of there, Alava Tiga. Well, Chapi, you are to the Pian Swema, Suing Jarabo, no? Pianes, Suing Jarabo, say.
เออแล้วตรุตัวก็เสียคือโลจันปิชินอ่ะโอเคโหดาเลยคุณกระดานပြောတဲ့အထက်မှာစိတ်ကတော့ကိုယ်နိုင်ဘူးတော့ดูတာပေါ့ဒီ 28 ရက်ထိပြတ်ထားပြီဆိုလို့ရှိရင်ဟိုဖစ်စကယ်လီရအနော်ခုနဖစ်စကယ်အက်ဒီရှင်ရမလာတော့ဖစ်စကယ်အက်ဒီရှင်လုံးဝတစ်ပတ်နဲ့ကြောက်သွားတယ်ဟိုထပ်ပြီးတော့ဒီစိတ်ပိုင်းဆိုင်ရာဥစ္စာတွေမလို့ပြန်ပြန်ပြီးတော့ဒီပေါင်းသင်းတဲ့ဒီအဝင်ကျင်တဲ့ဟိုတိုင်
ေနော်ဘိတ်ဘင်းသမားတွေဆိုလို့ရှိရင်လည်းဟာဒီကထွက်လာတဲ့ e-secret ကတန်းတာပါပါလေးနဲ့ဒီလေးကလည်းဒဇင်းလင်းရတယ်အလားလေးဆိုတော့ပြန်ကန်ကြည့်မိပြီးတော့အာမျိုးကိုစိတ်ကိုဖြစ်လာလို့ရှိရင်တွန်းမှန်နိုင်ဖို့လိုပါတယ်အဲ့လိုရှောင်ဖို့လိုပါတယ်အဲ့လိုမရှောင်နိုင်လို့ရှိရင်တော့ခုနလို relax ပြန်ရောက်သွားတဲ့အဲကိုပါသွားနိုင်ပါတယ်ဒီကတန်းကျတော့မိမိရဲ့စိတ်ကယုံယုံကြည်ကြည်နဲ့မကောင်းမှန်းလဲပြီးသွားပြီဆိုလို့ရှိရင်တော့ဒီ21ရက်တာရောင်းအောင်ဖြတ်လို့ရှိရင်ပြန်ဖြစ်တဲ့နှုံကတော်တော်နင်းမှာပါခုနကတော့စိတ်သက်ခွန်ဟာတိတ်နေလို့နဲ့လူလူဆိုလို့ရှိရင်ပေါ့လေအဲ့ဒီဝန်များကတပြရတဲ့အဆုံးဖြစ်ပါလေ
ဟုတ်ကဲ့ဆရာအဲ့တော့တကယ်လို့ပြန်စောက်မိပြီးတော့ပြန်ဖြတ်လူသူတွေအတွက်ဆိုရင်ဆရာရ
ပဒါမျိုးလည်းအားပေးပါလေထပ်ကြိုးစားပါနောက်နေ့ပြန်ဖတ်ပါရေမဟုတ်တစ်ချိန်ပြတ်မှာပဲတချို့ဟုတ်တယ်တစ်ခါတော့တစ်ချိန်တစ်ချိန်နည်းနည်းမရဘူးသုံးလေးချိန်ပြန်ပြီးတော့တိုးရတာရှိတယ်ဟိုပြန်ပြီးတော့ဖြတ်ရတာရှိပါတယ်နောက်ဆုံးတော့လည်းတကယ်ပြည့်ချင်သေးရှိရင်တကယ်ပြည့်ချင်တကယ်သူအဟုတ်ဖြစ်ရမယ်ဆိုတာဒါလည်းအမှန်ပါပဲဟိုတစ်ဆက်သေးကျွန်တော်ပြောချင်တာပေါ့လေအယူဆအမှားလေးတွေနဲ့ယုံကြည်မှုယဉ်ကျေးမှုဘိုင်းအမှုပညာဘိုင်းတို့ရယဉ်ကျေးမှုတို့အစေးလေးတောက်ရှင်းတာမှုကွန်ဆာရင်ဟာတို့မှာလေဒလိထုံဆန်းတနာပဲအလေးထားပဲဒါပြရရိုးရကိုထိမ့်သိမ့်မယ်ဟိုရှီဆုံးမလဲမပဲနဲ့ဒီသုံးမလဲမလို့နဲ့ဆိုတာအဲ့ဒါအဲ့လိုလူမျိုးတွေလည်းတချို့ကဇောရကတက်ရှင်ရတာရှိပါတယ်နောက်ကဟိုငါကွာငါဖိုးစလိတက်လုံးတော့လာတာเนาะအတူအသက်50ရှိဘာဖြစ်ဘူးအဲ့ဒါမျိုးပေါ့လေဟိုရှီကောင်းရှိနေပါလေအဲ့ဒါလို့ဆိုတာတသိမ်းမှာတယောက်တော့တသန်းမှာတယောက်ဆိုတာမျိုးပေါ့လေဟိုဆက်ဆက်ပါရှိနေတာမျိုးကုစုကံကောင်းတဲ့မျိုးလည်းရှိနေပါလေအဲ့ဒါကိုကျွန်တော်တို့ကဒီလိုနမူနာကြည့်လာရင်ငါအဲ့လိုလိုက်လို့ဆိုတာမျိုးလောက်ရမှာမဟုတ်ပါဘူးသူကကျန်တဲ့69ယောက်ကအဲ့တော့69ယောက်ကဒီတမန်လူတွေတော့ဖြစ်ပါလေဒီရဲ့တန်ကိုခံမှာဖြစ်ပါ
ဟုတ်ကဲ့ဆရာနောက်ထပ်ရောအကြံပေးဖို့ရှိအောင်လားဆရာ
နောက်ကရေကြီးမှုကိစ္စပေါ့လေစီးရွက်ကြီးပေါ့တဘကုတ်ပေါ့တဘကုတ်လီကကဘာမှာခရစ်ခုနှစ်1500ပုံဝင်ကျင်တော့ပေါ့လေအမေရိကန်နေပြီးတော့ပဲဟိုသမန်တွေယူလာပြီးတော့ဂျိုးကိုတဲသွားတယ်အဲ့ကနေပြီးတော့စီလီဂရုပ်တော့နေပြီးတောက်တယ်ဘင်းကိုဆက်တယ်ဘင်းကနေပြီးတော့တော့အဲ့ကနေတဖြည်းပြန်ရောက်တယ်အဲ့ဒီကနေမှတကကျွန်တော်အရှိတိုင်းကိုရောက်လာတာလို့ကျွန်တော်ဖတ်ဖူးပါတယ်။ဒါတရားအတော့ဆီလီတော့တဲ့ကိစ္စကညီမယူအရင်ကြီးမှုလို့ကျွန်တော်တို့ခိုင်မာဆွဲထားလို့မရပါဘူး။နောက်ပြီးတော့ဟိုအဲ့ဒီလုံကကြတော့ဆီလီတော့လို့ဟိုကန်ဆာလို့ဘာလို့ဖြစ်သွားတဲ့ဥစ္စာကိုတသိမပြနိုင်ခဲ့သေးဘူး။ဖြစ်မှန်းလည်းမသိကြသေးဘူး။ဒီဥစ္စာလည်းဒီခရစ်50ကျော်လောက်ပဲရှိဦးမထင်တဲ့ဒီဆီလီတော့ရင်အစကျွန်တော်ငွေလောက်ထည့်အောင်ကိုပဲဂျန်ဒီစင်တီလောက်ပတ်ဝန်းကျင်လောက်ထည့်အောင်ကိုပဲဒီစားမတိသေးဘူးဆိုင်တဖြစ်ကလေးထွက်လာတာသက်သေပြတဲ့ဒီကန်ဆာဖြစ်နိုင်တဲ့ဆိုတော့ဥစားတော့မပြကြသေးဘူးဟိုကျွန်တော်တို့ငယ်ရအလိုဒက်တန်နန်းန်းပေါ်မှာကျွန်တော်လည်း secret လေးပါလေခွာဘူးပါလေတောက်ဘူးပါလေဒါ social smoker ပေါ့လေဒါကျွန်တော်ဆိုတာဒီဥစားတွေကမတိကြသေးဘူးလားဟုတ်ခက်တော့ငါတောက်ခက်ကြတာဒါကိုကျွန်တော်တို့ကရိုးရာကိုထွက်ထားတဲ့သဘောမျိုးနဲ့တူတူလေရှိကြပါလေအဲ့လူခွင့်ရေးဖြစ်တဲ့အတွက်ကြောင့်အထူးတော့ကျွန်တော်အပြစ်တော့မပြောရင်ပါဘူးသို့တော့ရုပ်စာတွေကနောင်နာမဲ့ရုပ်စက်တစ်တွေအတွက်ကတော့ပြည့်ပြည့်ကြည့်ရတာကိုအမှန်တိုင်းပေါ့ scientifically ပြထားဖို့အောင်နဲ့ဟိုတာစီရမှာတော့ကျွန်တော်တို့လက်ရှိလူတွေရဲ့တာဝန်လို့ကျွန်တော်ယူဆပါတယ
်ဟုတ်ကဲ့ဆရာတော့အခုလိုဒီစလိတ်ဖြတ်တာနောက်ဖေးဖေးဒီစလိတ်ဝေရှူတာဖြတ်တာနဲ့ပတ်သက်ပြီးတော့ကျွန်တော်မမေးမိတဲ့တခြားအရေးကြီးတာတော့ပြောဖို့ရှိအောင်လားဆရာ
ဟိုကွန်စာတဲ့ဒလိကလည်းဒါဆိုလေကိုရိုးရာကိုထိမ့်သိမ့်မှုဆိုပြီးတော့ရက်ပြည့်လူတွေရှိပါတယ်။သို့သောကျွန်တော်ဆေးရကြီးနဲ့ကွန်ဒီရာတော့နော်ထုံးလဲအတိုင်းပါပဲ။ဒီသုံးခုကတော့သက်ကရင်ကစားဖြစ်တည်တည်ဒုက္ခပေးနိုင်တဲ့ပစ္စည်းတွေပါ။ဒီကွန်လဲဖြတ်ချောက်ပေါ့လေကွန်ရာကိုလည်းဖြတ်ချဖို့အတွင်းကျပါလေ။ဆေးလိပ်ပြင်မကပါဘူး။ဒီဘောလေးဆေးရကြီးဒီ secret baby အရှိသမျှဆေးလိပ်နဲ့ဆေးရကြီးပစ္စည်းအမျိုးမျိုးပေါ့လေ။နော် smoke black ကိုပဲကိုခေါ်တာပေါ့ကွန်ရာပေါ့လေ။အဲအဲ့ဒီဟာတွေကလည်း ဖြတ်တဲ့ကိစ္စဖြစ်ပါလေဆိုတော့တန်ပေးကြပါ
လေ။ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
။ဒါကတော့ဦးဝင်းမင်းစီစဉ်တက်ဆက်တဲ့ကျမကြီးကဏ္ဍဖြစ်ပါတယ်။အခုဆက်ပြီးတော့ဒီ VOA ရဲ့အစီအစဉ်တွေကိုည9နာရီအထိဆက်ပြီးတော့ဒီခါမှချင်းမနေ့9နာရီအထိဆက်ပြီးတော့ထုတ်လွှင့်ပေးနေတာဖြစ်တာကြောင့်မလို့အခုဒီတင်ဆက်ဆက်ပြီးတော့တိုင်းရင်သတင်းလွှာအစီအစဉ်ကိုလည်းမကြာခင်မှာတက်ဆက်ပေးမှာဖြစ်ပါတယ်။အခုတိုင်းရင်သတင်းလွှာအစီအစဉ်ကိုတော့ဒီတိုင်းရင်သတင်းထောက်တွေကပုံမှန်စူးစီးတက်ဆက်ပေးထားတာလည်းဖြစ်ပါတယ်ရှင
်။အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်သတင်းလွှာကကြေဆိုပါတယ်။မြန်မာနိုင်ငံတဝန်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်။မင်္ဂလာပါရှင်ကျမအမိပါနေဆက်ဒေသတိုင်းသားသတင်းနောက်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်သတင်းလွှာမှာနားဆင်ရမှာတွေကတော့စစ်ကောင်စီနဲ့ညီနောင်မဟာမိတ်တို့ရဲ့တရုတ်နိုင်ငံကုမင်းမြို့မှာတတိယအကြိမ်ထပ်မံတွေ့ဆုံဆွေးနွေးခဲ့ကြရမှာတော့ရလတ်မကောင်းဘူးလို့တက်တွင်သတင်းအရင်းမြစ်တွေကပြောပါရယ်ကချင်ပြည်ဖက်ကမြို့နယ်ဆိုင်းတောင်တင်ရင်ကုန်းအနီးမှာစစ်တပ်နဲ့ KIA တပ်တို့ရဲ့တိုက်ပွဲတွေဒေသခံတယောက်ထိမှန်တိုက်ဆုံသွားပါရယ်သတင်းလွှာတွေတဲမှာတော့စကိုင်းတိုင်းကောလင်းဝင်းတို့တင်လယ်ဘူးလမ်းဆောင်အနီးပြည်သူ16ယောက်ကိုစစ်ကောင်စီတက်ကတက်ဖြတ်သွားတဲ့အကြောင်းနားဆင်ရဖို့ရှိနေပါတယ
်စစ်ကောင်စီနဲ့ညီနောင်မဟာမိတ်တပ်ဖွဲ့တို့တရုတ်နိုင်ငံကုမင်းမြို့မှာတတိယအကြိမ်ထပ်မံဆွေးနွေးခဲ့ပြီးရလတ်မကောင်းဘူးလို့စစ်တပ်အတိုင်းဝိုင်းသတင်းရင်းမြစ်ကပြောပါတယ်အခုလ9ရက်နေ့ကနေ9ရက်နေ့အထိတရုတ်နိုင်ငံရဲ့ဂျာဝင်ညီနိုင်ပေးမှုနဲ့နှစ်ဖက်ကြားထပ်မံတွေ့ဆုံဆွေးနွေးခဲ့ရမှာရလတ်မကောင်းတဲ့အပြင်ကိုကန်တပ်ဖွဲ့ MNDAA ဘက်ကတင်းမာမှုတွေရှိခဲ့တဲ့အတွက်ဆွေးနွေးမှုပြတ်ပြဲသွားခဲ့တာလို့စစ်တပ်အတိုင်းဝိုင်းတယောက်ကပြောပါတယ်စစ်ကောင်စီနဲ့ညီနောင်မဟာမိတ်တို့ဟာပြီးခဲ့တဲ့ဒီဇင်ဘာလ17ရက်ကနေ23ရက်နေ့အထိပထမအကြိမ်ဒီဇင်ဘာလ22ရက်နေ့ကနေဒီဇင်ဘာလ24ရက်နေ့အထိဒုတိယအကြိမ်တွေ့ဆုံခဲ့ကြတာဖြစ်ပါတယ်
ရှမ်းမြောက်နမ်တူးမြို့နယ်မန်လီရွာကိုဇန်နဝါရီလ10ရက်နေ့ညနေ 4:00 ခွဲလောက်မှာစစ်တပ်ကဂျက်တိုက်လေယာဉ်နဲ့ဒုတိယကြိမ်ထပ်မံဗုံးကျဲခဲ့လို့စာတင်ကျောင်းနဲ့နေအိမ်တွေထိခိုက်ပျက်စီးခဲ့တယ်လို့ဒေသခံတွေကပြောပါတယ်။စာတင်ကျောင်းနဲ့အနီးတစ်ဝိုက်ကအိမ်တွေအကုန်ပျက်စီးကုန်တယ်လို့ဒေသခံတယောက်ကပြောပါတယ်။ပြီးခဲ့တဲ့ဒီဇင်ဘာလ29ရက်နေ့ကလည်းတိုက်ပွဲဖြစ်ပွားခြင်းမရှိဘဲမန်လီရွာကိုစစ်တပ်ကဂျက်လေယာဉ်နဲ့ဗုံးလာကျဲချတာကြောင့်တအားအမျိုးသားပညာရေးကော်မတီ TNEC ကကျောင်းဆရာမထိမှန်တည်ဆုံးခဲ့ပြီးဘုံကြီးကျောင်းလဲမီးလောင်ပြကျသွားခဲ့ပါတယ်
ကချင်ပြည်နယ်ဖားကတ်မြို့နယ်ဆိုင်းတောင်နင်းဆိုင်ကုန်းကြီးမှာစစ်ကောင်စီတပ်နဲ့ကချင်လွတ်လပ်ရေးတပ်မတော် KIA တို့အကြားဇန်နဝါရီလ9ရက်နေ့ည8နာရီလောက်ကဖြစ်ပွားခဲ့တဲ့တိုက်ပွဲတွေထဲဒေသခံတယောက်ထိမှန်တေဆုံးသွားခဲ့ပါတယ်။တိုက်ပွဲတဲ့စစ်တပ်ကပြက်လိုက်တဲ့လက်နက်ကြီးကမော်လကင်ရွာမှာကျရောက်ပောက်ကွဲပြီးဒေသခံတယောက်ထိမှန်တေဆုံးသွားတာလို့ဒေသခံအမျိုးသားတယောက်ကပြောပါတယ်။ဖားကတ်မြို့နယ်ထဲမှာတော့ဇန်နဝါရီလ9ရက်နေ့အထိလက်နက်ကြီးတာနေကြားနေရပြီးမော်လကင်ရွာကပြည်သူတွေလည်းဘေးလွတ်ရာကိုပြောင်းပြီးနေထိုင်နေကြရပါတယ်။ဇန်နဝါရီလ6ရက်နေ့မှာလဲဝေခါရွာကစစ်ကောင်စီရဲစခန်းနဲ့ပြူဟာကုန်းတစ်ခုကို KIA နဲ့ KPDF ပူးပေါင်းအဖွဲ့တို့ကတိုက်ခိုက်သိမ်းပိုက်ခဲ့ပြီးတဲ့နောက်စစ်တပ်ဘက်ကလေယာဉ်နဲ့ဘုံးကျဲတိုက်ခိုက်ခဲ့တာဖြစ်ပါတယ်။
မူခါဆိုင်ကလုံးမုန်တိုင်းတိုက်ခတ်ပြီးရှစ်လကြာပြီးဖြစ်ပေမဲ့ရခိုင်ပြည်နယ်အတွင်းရှိကြီးလက်ဒေသကကျမ်းမာရေးဆိုင်ရာအဆောက်အုံတွေကြီးလက်စည်းခန်းတွေဒီနေ့အချိန်ထိမပြင်းစင်နိုင်သေးဘူးလို့ဒေသခံတွေကပြောပါတယ်2023ခုနှစ်နိုဝင်ဘာလလောက်အထိဒေသတွင်းရှိမြို့ပေါ်ကစည်းရုံတွေကိုပဲပြင်ဆင်မှုတွေလှုပ်ဆောင်ခဲ့ကြပြီးကြီးလက်ဒေသမှာတော့မပြင်းစင်နိုင်သေးဘူးလို့ဆိုကြပါတယ်မြောက်ဦးမြို့နယ်ဂုံကျွန်းရွာကဒေသခံအမျိုးသမီးတယောက်ကလည်းသူတို့ရွာကစည်းခန်းဟာဒီနေ့အချိန်ထိပိတ်ထားရတယ်လို့ဆိုပါတယ်ယတိတောင်မြို့နယ်ဖက်မှာလည်းမပြင်းနိုင်သေးတဲ့ကြီးလက်စည်းခန်းတွေကျောင်းဆောင်တွေဘုံကြီးကျောင်းတွေရှိနေသေးတယ်လို့ဒေသခံတွေကပြောပါတယ်အခုလိုတိုက်ပွဲတွေဖြစ်လာတော့ပြင်ဆင်နိုင်ဖို့ဆိုတာပူပြီးအလှမ်းဝေးသွားပြီလို့ဆိုကြပါတယ်
မွန်ပြည်နယ်တောင်ပိုင်းခေါ်စာမျိုးရေစခန်းကိုစစ်ကောင်စီဘက်ကအသုံးပြုလို့မရနိုင်အောင်ပြီးခဲ့တဲ့ဇန်နဝါရီလ9ရက်အစောပိုင်းမှာရေဘလူးအဖွဲ့ကဝေရောက်မီးရှို့ဖျက်ဆီးလိုက်ပါတယ်။အဲ့ဒီခေါ်စာရေစခန်းမှာစစ်ကောင်စီတပ်ဖွဲ့တွေကပြည်သူတွေကိုစစ်ဆေးဓာတ်တွေလုပ်နေတဲ့အပြင်ရာဘာချစ်တဲ့ချန်လုတ်သားတွေကိုရိုက်နဲ့အနိုင်ကျင့်ဖမ်းဆီးဓာတ်တွေလုပ်နေတယ်လို့ဆိုရတယ်။ဖမ်းဆီးခံရတဲ့သူတွေကိုငွေနဲ့ပြန်ရွေးခိုင်းတာတွေလုပ်တဲ့အတွက်ပြည်သူတွေကရေဘလူးအဖွဲ့ကိုတိုင်ကြားလာလို့အခုလိုမီးရှို့လိုက်ရတာလို့ထုတ်ပြန်ထားပါတယ်။
ခေါ်စာရဲစခန်းကိုရေးဘလူးအဖွဲ့စီးနင်းတိုက်ခိုက်ဖို့ဝင်ရောက်ချိန်မှာတော့ရဲတပ်ဖွဲ့ဝင်တွေနဲ့စစ်ကောင်စီတပ်ဖွဲ့ဝင်တွေဟာစခန်းထဲမှာရှိမနေကြတော့ဘူးလို့ဆိုပါတယ်ရဲစခန်းကိုမီးတင်ရှို့တဲ့အခါမှာလဲခေါ်စာမျိုးထဲမှာရှိတဲ့ခလာရ၃တက်တိုင်ရင်ကအပြင်ကိုလုံးဝထွက်မလာရဲဘူးလို့ရေးဘလူးအဖွဲ့ကဆိုပါတယ်
မြန်မာနိုင်ငံမှာနိုင်ငံရေးကြီးငြိမ်မှုမရှိမချင်းစစ်ဘေးရှောင်တွေကိုနေရပြန်ပို့မှာမဟုတ်ဘူးလို့မီဇိုရမ်ပြည်နယ်ဝန်ကြီးချုပ်ပူလောက်သူအော်မာကမီဇိုရမ်ပြည်နယ်ဝန်ကြီးချုပ်ဟာဇန်နဝါရီလ6ရက်နေ့ကနယူးဂျီလီမြို့မှာအိန္ဒိယပြည်ထိုင်းဝန်ကြီးနဲ့တွေ့ဆုံချိန်စစ်ဘေးရှောင်ရေးဆွေးနွေးရမှာနေရပြန်မပို့ဘူးဆိုတာကိုအမှားခံချက်ပေးခဲ့တာလို့ မီဇိုရမ်ပြည်နယ်ဝန်ကြီးချုပ်ကဆိုပါတယ်အိန္ဒိယနိုင်ငံဗဟုအစိုးရတိထိုင်းဝန်ကြီးဌာနကမြန်မာစစ်ဘေးရှောင်တွေရဲ့ဇေဝအချက်လက်တွေကောက်ယူဖို့လှုံ့ဆော်တာကအိန္ဒိယနိုင်ငံထဲဝင်လာတဲ့နိုင်ငံခြားတားမှန်သမျှကိုမှတ်တမ်းတင်တဲ့အိန္ဒိယအစိုးရရဲ့ပေါ်လစီဖြစ်ကြောင်းမြန်မာစစ်ဘေးရှောင်တွေကိုနေရပြန်ပို့ဖို့မဟုတ်လို့ဒါနဲ့ပတ်သက်ပြီးမစိုးရိမ်ကြဖို့ဝန်ကြီးချုပ
ပါစကိုင်းတိုင်းကောလင်းဝင်းတို့ပင်လေဘူးလမ်းဆောင်အနီးဒေသအခေါ၅မိုင်ဆိုတဲ့နေရာမှာပြည်သူ၁၉ယောက်ကိုစစ်ကောင်စီတပ်ကဖမ်းဆီးတပ်ဖြတ်သွားတယ်လို့ကောလင်းမြို့နယ်ပြည်သူအုပ်ချုပ်ရဲ့အဖွဲ့တာဝန်ရှိသူတွေကပြောဆိုလိုက်တဲ့အကြောင်းကျွန်မအမိအနေနဲ့တင်ဆက်ထားပါတယ်
တပြက်ခံရရတဲ့သူတွေဟာစစ်ကောင်စီစစ်တောင်းရဲ့ဖမ်းဆီးရာကိုခံရရတဲ့သူတွေဖြစ်တယ်လို့ကောလင်းမြို့နယ်ပြည်သူအုပ်ချုပ်ရေးအဖွဲ့တာဝန်ရှိသူတယောက်ကပြောပါတယ်စုစုပေါင်း19ဦးတပ်ခံရတဲ့သူတွေရပါတယ်နောက်ပြောမှာကိုဦးအလောင်းကတော့ဂျမ်းမကြီးပေါ်မှာတန်းစီလေးရပေါ့နော်အဲတပ်ခံထားတာတွေ့ရပါတယ်ကျန်တဲ့လောင်းတွေတော့ဘေးမှာကြံပြင်းနေတဲ့တန်းတွေ့ရတယ်လို့ကျွန်တော်တို့သိထားပါတ
Amaya Dinit Dunya Dayani, Dida Ako, Jousing Payanaga, Kide Rita Town Nare Niago Yalabi, Erima Shinire, Kayidua Gunde Rigo, Pansi Dwagera Chipari, Erina Akula Koneyani Mabe, Along Rigo, Dushikera, Lu, Dida Dwin the Day, Ejimi Drika Piovari, Sitaka Tatuare, Pidusago Yau Tega, Colin Dida Gangaya Gube, a deep unite Dira Chipi, Jan Long Rigaro Buduba Pide Surago, a team of unite Bulu Subare.
ที่เราหน่วยกู้เสด็จกายเยสเสด็จตัดทากีรัลุเล่ก่อนเลี้ยงอยู่ในปีที่โอโชยเพื่อดาวน์ชีดว่าเสพยาบ้าเลยเฮงอาล่ามาส่วนใหญ่ตลาดมาเราจะนั่งรูปไปกูพึ่งทาร์เลฮาร์ดุยาบ้าเลยนั่งตลาดมาเราหูกังหูตลอดที่ขายทาร์ดุยาบ้าเลยเจเน่ตรงนั้นมาเราจู่ชิลามาจู่ดูทาร์ดุยาเลยชิจิโอดีพิชาร์ทาร์ดุยาบ้าเลยเนี่ย
อาลาวน์ไอ้ตัวเนี่ยนามาโรกับภาษาเช่าไฟป่วยไฟซิสเอ็มเอ็มจีกุนเวกูตัวเกียบารีอาตักขังเกียร์ไอ้ปีดูสกุยเอาเดมามิวต์มีเนี่ยอย่างเนี่ยกลิ่นเดียวเลยป่าวยมารีอาตักขังทาร์ไอ้ปีดูเยอะมามิวต์มีเนี่ยอุบาวาเลยดูจะมาดูทาร์บาร์เลยไอ้เดมาเราจะมิวต์ดากาสกุนเนี่ยอุบาเนาะอ๋อมิวต์ดากาสกุนเนี่ยอุบาอาตักเสียชีวิตปีดีเลย
สกาวสีเปกาเอรีเนียนามาเกมงเลยวุฒาราชินีลูจันลาวเลยกูเปลี่ยนเลยเตยุพวกแค่เครื่องชินีเรลูเลยก่อนเลี้ยงเนี่ยป้าอาพัตตาวินชิดว่าสับเยาว์เลยสกายนั้นก่อนเลี้ยงกูปิดดูกาวยิตาดูกาได้ไข่ติงไปเก็บปีสกาวสีเปกาเมียวกูเปลี่ยนเลยเที่ยงชนัยจวบเปลี่ยนเลยทุสิสินีรับเชื่อไปเลยจันยุไลน์เนี่ยนี่รู้งานเลยวันดูเปกาเนี่ยปีไลเดลเนี่ยจีจีเรก่อนเลี้ยงเรกูจะอยากเป่ากวยเก็บปีปิดดูเช้าอยากเตยส่งเก็บไป
ตมูมิวเน่คัมปามิวนี่กะลีตมูกาลามาปอกากะนันยัวกูสิกาวสิตะกะซะนวะไรละคุนะเยตะนิงกุรีนี่มะเน่เซนายจ่อจ่อพะยาจองตะฉิงมาลีจองเน่พะอาเปียนบงรีตุมีไตไข่แค่ราผิดบะเรคิสิเน่ปะตะบีกะนันดีตะคังกะ
เซนายกวยมาละชะเรละจองเซนายจองมาละชะราอะซูละเป็ดสีกงเน่จองเวนเดกะอะซาวอะกวยมาคะลีเยซอกะซะเน่บอลุงกาลีละคะลีเยละยอกกูบะวะชินเน่ลุเตะคอมมาตะละตอรอลีโกเอลุจิบัวซาเดนจองละมาชีเรพะยาจองวะจุ่นเน่เฉิงซะรอเอพะยาจองเวละ
ဒီခိုင်တန်ရာရရှိသူစက်ကိုရောက်ရှိတယ်လို့အခင်ဖြစ်ပွားရနေရာကိုရောက်ခဲ့တဲ့ကနန်ဒီသာခံပြည်သူတွေကပြောပါတယ်ဒီခိုင်တန်ရာရသူစက်ကိုရောက်ထဲမှာလည်းအသက်၃နှစ်ကနေ၁၆နှစ်အရွယ်ကလေးငယ်၁၁ယောက်ပါဝင်ပါတယ်ကနန်ကြီးရွာကိုစစ်ကောင်စီကမြေပြင်မှာတိုက်ပွဲဖြစ်ပွားခြင်းမရှိဘဲလေကြောင်းကနေဘုံကျဲတိုက်ခိုက်ခဲ့တာဖြစ်ပြီးဖျားကြောင်းနဲ့စာတင်ကြောင်းအပါဝင်နေအိမ်တွ
leroma ire jone lem ngaman we niya malesia lesiga sa dinzone nene kanni eini re tsini jera tole zelo yeah not that thing another way but you know
ဆီယနာတင်းချိန်ကနေ2023ဒီဇင်ဘာလ31ရက်အတွင်းစေကောင်စီရဲ့တပ်ဖြတ်မှုကြောင့်အသက်18နှစ်အောက်ကလေးငယ်829ယောက်အမျိုးသမီး1018ယောက်သေဆုံးခဲ့ရတယ်လို့အမျိုးသားငွေငွေရေးစုရကာကွယ်ဝင်ကြီးဌာနကဇန်နဝါရီလ9ရက်နေ့ကသတင်းထုတ်ပြန်ထားပါတယ်။ဒါပြင်ရဲရွာတွေကိုလေကြောင်းတိုက်ခိုက်မှုပေါင်း983ကြိမ်ပြုလုပ်ခဲ့တာကြောင့်အရက်သား898ယောက်သေဆုံးပြီးဘာသာရေးအဆောက်အုံပေါင်း86လုံးစာတင်ကျောင်းပေါင်း52ကျောင်းပျက်စီးခဲ့ရတယ်လို့ယူဂျီကဆိုပါတယ်ဒီကျူးလွန်မှုတွေမှာပါဝင်တဲ့အမိတ်ပေးစီခိုင်းသူလက်ရောက်ကျူးလွန်သူအပီအမြောက်ပြုသူနဲ့တာဝန်ရှိသူအဆင့်ဆင့်ကိုဗီရင်းတရားစင်ရေးစနစ်နဲ့ဖမ်းဆီးအရေးယူပြစ်ဒဏ်ချနိုင်ရေးဆောင်ရွက်သွားမယ်လို့လည်းအမျိုးသားငွေငွေရေးစုရကထုတ်ပြန်ထားပါတယ်ခင်ဗျာ
အခုဆက်ပြီးသတင်းအကျဉ်းချုပ်ကိုနားဆင်ကြရမှာပါရှင
်စစ်ကောင်စီနဲ့ညီနောင်မဟာမိတ်တပ်ဖွဲ့တို့ရဲ့ကုမင်းမျိုးတတိယအကြိမ်တွေ့ဆုံဆွေးနွေးပွဲရလမကောင်းဘူးလို့စစ်တပ်အတိုင်းဝိုင်းကပြောပါတယ်ကချင်ပြည်နယ်ဖားကမြို့နယ်မှာစစ်ကောင်စီတက်တဲ့ကချင်လွတ်လပ်ရေးတပ်မတော်တို့အကြတိုက်ပွဲမှာတိရခန့်တယောက်ထိမှန်တေဆုံးသွားခဲ့ပါတယ
်တော်ရရှင်တွေအခုနားဆင်နေကြတာကတော့နေဆက်ဒေတာကတိုင်းရင်းသားသတင်းတော်ကိုကနေအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်နောက်သတင်းပတ်အစီအစဉ်မှာပြန်ဆောင်ကြရအောင်ပါရှင်ကျွန်မအာမီပါ
နေဆက်ဒေတာတိုင်းရင်သတင်းတောက်တွေစုစည်းတင်ဆက်တဲ့တိုင်းရင်သတင်းလောအစီအစဉ်ကိုတင်ဆက်ပေးကြတာပါရှင်။ဒီတိုင်းရင်သတင်းလောအစီအစဉ်ကိုတော့အပတ်စဉ်ကြာတာပြီးညနေတောက်ကြမနက်ခင်းစီစဉ်နေမှာတင်ဆက်ပေးနေပါရယ်။ဒီစီစဉ်တဲ့အတူ VA ကထုတ်လွှင့်တဲ့အပတ်စဉ်ကဏ္ဍတွေနောက်ဆုံးရသတင်းနဲ့သတင်းဆောင်မတွေကိုတော့ VA website လိပ်စာ burmese.voanews.com အပြင် VOA မြန်မာပိုင်းရဲ့ဒီ Facebook နဲ့ YouTube စာမျက်နှာတွေမှာလည်းပြန်လည်နားဆင်ကြည့်ရှုလို့ရပါရယ်။အခုကတော့သတင်းချင်းချုပ်ကိုပြပြပေးပါအောင်မယ်ရှင်။ညီနောင်မဟာမိတ်သုံးဘွဲ့နဲ့မြမစစ်ကောင်စီအကြားတရုတ်နိုင်ငံမှာလုပ်တဲ့နောက်ဆုံးဆွေးနွေးပွဲကနေရှမ်းမြောက်ဒေသမှာအပြည့်ရထားဖို့သဘောတူလိုက်ကြပါတယ်။ညီနောင်မဟာမိတ်သုံးဘွဲ့ဖြစ်တဲ့ MNDAA ကိုကန်တက် TNLA တအောင်တက်နဲ့ AA ရခိုင်တက်တော်တို့တရုတ်နိုင်ငံကချားဝင်ဆေးဆက်မှုနဲ့တရုတ်နိုင်ငံကုမင်မျိုးမှာနှစ်ရက်ကြာဆွေးနွေးခဲ့ပြီးမှပဲအခုလိုအပြည့်ရဖို့သဘောတူခဲ့ကြတာလို့ဆွေးနွေးပွဲမှာပါဝင်သူတို့က VOA ကိုပြောပါတယ်။အခုအပြည့်ရမှုဟာရှမ်းမြောက်ဒေသတစ်ခုမှာပဲအကျုံးဝင်တယ်လို့ဆိုတာကြောင့် AA ရခိုင်တက်တော်နဲ့ဖြစ်နေတဲ့ရခိုင်ဒေသတိုက်ပွဲတွေမှာပါအပြည့်ရမရဲ့ဆိုတာကတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။ဇန်နဝါရီလ10ရက်နေ့ကနေပြီးတော့17ရက်နေ့အထိလှုပ်တဲ့ဆွေးနွေးပွဲအတွင်းမှာညီနောင်၃ဘွဲ့ဘက်ကမကြခင်ကြညာချက်ထုတ်မယ်လို့တော့ပြောဆိုထားပါတယ်ရှင်။ဒီတော့အတွင်းမှာပဲဒီမြန်မာစစ်တပ်ကတိုင်းရင်းသားလူနည်းစုတွေနေထိုင်ကြတဲ့ခြေရွာတွေနောက်ဒီစစ်အာဏာသိမ်းမှုကိုဆက်ကျင်တဲ့သူတွေရှိတဲ့နေရာတွေကိုလေကြောင်းကနေပြစ်မှတ်ထားတိုက်ခိုက်တာတွေကို2023ခုနှစ်ထဲမှာပို့ပြီးတော့တိုးလုပ်ခဲ့တယ်လို့လူခွင့်ရေးစောင့်ကြည့်လေ့လာရေးအဖွဲ့ HRW ကအစင်ကစားထုတ်ပြန်ပါတယ်လူတွေကိုအစုလိုက်ပြုံလိုက်တက်ဖြတ်တာရှာမရအောင်ဖျောက်ဖျက်ပစ်တာနှိပ်စက်ညှဉ်းပန်းတာနဲ့အဓမ္မပြုကျင်တာတွေတရားလွတ်လို့ဥပဒေမဲ့ဖမ်းဆီးအကျဉ်းချတာတွေကိုစစ်တပ်ကလုပ်ခဲ့တဲ့အကြောင်းဒီလ17ရက်နေ့ကထုတ်ပြန်တဲ့ကမ္ဘာတဝန်းလူခွင့်ရေးအစင်ကစားမှရေးသားဖော်ပြထားတာဖြစ်ပါတယ်ဒီကနေ့အတွက်အစီအစဉ်တွေကတော့ဒီလောက်ပါပဲရှင်ဒီမနေ့အစီအစဉ်ထုတ်လို့ရမှုကကိုစောမိုးကျော်ဖြစ်ပြီးရုပ်သံဒါရိုက်တာကတော့ James Smith ဖြစ်ပါတယ် View American တိုင်းရဲ့တောက်ကြနေမနေ့ခင်ရေဒီယိုအစီအစဉ်တွေကိုမြမစံတော်ချိန်မနေ့6နာရီကနေ9နာရီအထိဒီရေဒီယိုအနေနဲ့ရောရုပ်သံအစီအစဉ်အနေနဲ့ပါ internet website လိပ်စာ burmese.voanews.com အပြင် VOA ရဲ့ YouTube နဲ့ Facebook စာမျက်နှာတွေကနေလည်းချုပ်နေသိခဲ့တာဖြစ်ပါတယ်။ VOA ကိုကြည့်ရှုနားဆင်အားပေးကြတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်။သောတာရှင်တွေတကွမြန်မာပြည်သူပြည်သားအားလုံးဘေးအန္တရာယ်အတွေ့အကြုံကနေကင်ဝေးကြပါစေ။ကျွန်မကင်ဝေးချေပါရှင်။